Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မတ်လ13ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ကျမစုမမရှင်ဒီညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဆီးရီးယားငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့အနောက်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေပြင်သစ်နိုင်ငံပါရီမြို့တော်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်ကပြည့်ချခဲ့ကြတဲ့ဂျာမန်ဝင်းဒေချောင်းလိုင်းကလီယင်နဲ့ပတ်သက်တဲ့အစီအခါစာတစ်စောင်ဒီကနေ့ထွက်ပေါ်လာပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမှတ်မိုးဖြူနဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့သမ္မတရွေးချယ်မှုမှာအမတ်အများစုနေရာရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကသမ္မတရာထူးရရှိနိုင်မှုဘလောက်ယုံကြည်ချက်ရှိသလဲဆိုတဲ့သတင်းနဲ့အတူဒီလိုမျိုးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်မဲ့အစိုးရလက်ထက်မှာစီးပွားရေးတိုးတက်အောင်ဘလို့ဖော်ဆောင်ကြမှာပါလဲ
မျော်လင့်ချက်တွေတအားကြီးတဲ့အချိန်မှာကျွန်တော်တို့ကကိုယ့်ဟာကိုယ်ရှင်းအောင်လုပ်ရမယ်ပေါ့နော်ဒီ9နှစ်အတွင်းမှာပထမ2နှစ်ဘာဖြစ်နိုင်လဲနောက်ဒီ9နှစ်အတွင်းမှာဘာလုပ်မ
လဲ NND ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်နဲ့ဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုရာထူးကဖေရှားရေးကိစ္စနဲ့ပတ်သက်ပြီးဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာမထည့်ဖို့ဆီးရီးယားအစိုးရဘက်ကတောင်းဆိုချက်ဟာ9နှစ်ကြာဆီးရီးယားပြည်တွင်းစစ်အဆုံးသတ်နိုင်ရည်ရွယ်တဲ့ကုလသမဂ္ဂကမ္မကဋ္ဌလုပ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြတ်သွားအောင်ကြိုးစားမှုဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့မှာဆွတ်ဆွဲပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အပြည့်ခန့်ရက်စဲရေးကြီးညာခဲ့ချိန်ကစလို့စစ်တမ်းတင့်နေတဲ့ဆီးရီးယားနိုင်ငံတွင်းမှာအကြမ်းဖက်မှု80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိအကြီးအကျယ်လျှော့ချနိုင်ခဲ့တယ်လို့အမေရိကန်ထိပ်တန်းတန်တမန်ဝင်ကြီးကယ်ရီကပြောပါတယ်။ဒါပေမဲ့အပြည့်ခန့်ရက်စဲရေးကိုအများဆုံးချိုးဖောက်နေတဲ့တခုတည်းသောအဖွဲ့အစည်းကသမ္မတအာဆတ်ရဲ့အစိုးရအဖွဲ့ဖြစ်တယ်ဆိုပြီးတော့လည်းပြောဆိုလိုက်ပါတယ်။လေးချောင်းကနေဘုံကျဲနေတာတွေကိုရပ်ရမယ်ဒါတွေကိုဘယ်သူချိုးဖောက်နေလဲဆိုတာကိုမြင်အောင်ကြည့်ကြပါလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်ချင်းချောက်မှုတွေကဆီးရီးယားနိုင်ငံတွင်တိုက်ပွဲတွေကိုအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေမှာရုပ်ရုံမှုဖြစ်စေသလိုဆီးရီးယားနိုင်ငံမှာရွေးကောက်ပွဲတွေကျင်းပနိုင်ဖို့လည်းဆောင်ရွက်လို့မရဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဆီးရီးယားပြည်ပခါရေးဆွေးနွေးဖို့ဗစ်တိန်ပြင်သစ်ဂျာမနီနဲ့အီတလီနိုင်ငံခြားရေးဝန်ကြီးတွေနဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာဒီကနေ့တနင်္ဂနွေနေ့တွေ့ဆုံဆွေးနွေးပွဲအပြီးမှာခုလိုပြောဆိုခဲ့တာဖြစ်ပါတယ်မနေ့ပြန်တနင်္လာနေ့ဂျနီဗာမှာကျင်းပဖို့စီစဉ်ထားတဲ့ကုလသမဂ္ဂကမကဋ္ဌလုပ်တဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမစခင်တရက်အလိုမှာအခုဆွေးနွေးပွဲထွက်ပေါ်လာတာဖြစ်ပါတယ
်ပြင်သစ်နိုင်ငံအက်ဖ်စတောင်းနံပေါ်မှာပြီးခဲ့တဲ့နှစ်ကပြတ်ကျခဲ့တဲ့လေယာဉ်ကိုမောင်းနှင်ခဲ့တဲ့ဂျာမန်ဝင်းစ်လေကြောင်းလိုင်းတွဲပလီမှုဟာလူပေါင်း150တိဆုံးခဲ့ရတဲ့လေယာဉ်ပြတ်ကျမှုမတိုင်ခင်သတင်းနှစ်ပတ်အလိုမှာစစ်ရောဂါကုအစည်းအဝေးတစ်ခုကိုလွှဲပြောင်းပေးခံထားရတာဖြစ်တယ်လို့ပြင်သစ်နိုင်ငံလေကြောင်းပို့ဆောင်ရေးဆိုင်ရာစုံစမ်းစစ်ဆေးသူတွေကပြောဆိုပါတယ်။2015ခုနှစ်မတ်လ24ရက်နေ့အဖြစ်ဆိုကြီးရဲ့တနှစ်ပြည့်နှစ်ပတ်လည်မတိုင်ခင်သတင်းတစ်ပတ်အလိုဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်တဲ့အစီရင်ခံစာတွေမှာပြင်သစ်ရပ်ဖက်လေကြောင်းပို့ဆောင်ရေးဆိုင်ရာဘီကင်းလုံခြုံရေးအာဏာပိုင်အဖွဲ့ရဲ့တွေးရှိချက်တွေပါဝင်ပါတယ်။ဒီအဖွဲ့ရဲ့တွေးရှိချက်အရအသက်28နှစ်အရွယ်တွဲပက်လေမှုအန်ဒရီးယပ်စ်လူပစ်စ်ရဲ့စိတ်ကျန်းမာရေးဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးလေရင်ပြတ်ချမှုမတိုင်ခင်လတော်တော်ကြာကလေးကဆရာဝန်တွေနဲ့ဆွေးနွေးမှုတွေရှိခဲ့ပေမဲ့သူ့ရဲ့အခြေအနေကိုလေချောင်းပြန်တမ်းမှုဆိုင်ရာအာဏာပိုင်တွေကိုဖြစ်စေဂျာမန်ဝင်းစ်လေချောင်းလိုင်းတာဝန်ရှိသူတွေထံကိုဖြစ်စေအသိမပေးခဲ့ကြဘူးလို့ဖော်ပြထားပါတယ်။တွဲဖက်လေမှုလူပစ်ကသူစိတ်ကြယောဂါဆိုးဆိုးရွားရွားခံစားနေရတယ်လို့လေချောင်းလိုင်းရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Lufthansa လေချောင်းလိုင်းရဲ့လေရင်မောင်းတင်ချောင်းကို2009ခုနှစ်တုန်းကပြောဆိုခဲ့ပေမဲ့ Lufthansa လေရင်မောင်းနှင်ဖို့လက်တန်စားကထောက်ခံချက်ပေးခဲ့ပါလေ
Democratic Party ရဲ့သမ္မတလောင်းဖြစ်ရေးရှင်းပြိုင်နေသူ Bernie Sanders နဲ့သူ့ကိုထောက်ခံသူတွေရဲ့ရွယ်ချက်ရှိရှိကြိုတင်ချန်စီချက်ကြောင့်တောက်ကြနေတုန်းက Chicago ကမဲဆွယ်စည်းရုံးရေးကိုဖျက်ဖို့ဖြစ်လာရတာလို့ Republican သမ္မတလောင်းဖြစ်ရေးရှင်းပြိုင်နေတဲ့ Donald Trump ကပြောဆိုပြီး Bernie Sanders နဲ့ထောက်ခံသူတွေကိုပြစ်တင်ပြောဆိုလိုက်ပါတယ် Donald Trump ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားယုံရင်ဆန်ကပ်ဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ကဖျံပြေးပေးခဲ့ရပြီးလူ9ဦးကိုဖမ်းဆီးခဲ့ရပါတယ်။ဆန္ဒပြသူတွေကဘာနီဘာနီလို့အဟစ်ကြွေးကြော်ခဲ့ကြပြီးဒီမိုကရက်ကိုယ်စားလှယ်ဘာနီဆန်ဒါစ်ရဲ့စိုင်းပုတ်တွေကိုဝှေ့ယမ်းခဲ့ကြပါတယ်။မနေ့စနေနေ့ကအိုဟိုင်းယိုပြည်နယ်ကလစ်ဗလန်မှာပြုလုပ်တဲ့စီယုံပွဲတစ်ခုမှာလည်းDonald Trump ကဆိုရှယ်လစ်ဝါဒီဘာမောက်ထက်လွတ်တော်အမဘာနီဆန်ဒါစ်ကိုကျွန်တော်တို့ရဲ့ကွန်မြူနီမိတ်ဆွေကြီးလို့လှောင်ပြောင်တယောပြောဆိုခဲ့ပါတယ်။ဒီလူတွေဘဲကရောက်လာတာလဲဒီလူတွေဟာဘာနီရဲ့လူတွေပဲ။ဘာနီခမည်းလူတွေကိုတန်းစီခိုင်းမှာဗျာလို့ Donald Trump ကပြောဆိုခဲ့ပါတယ်။ဘာနီဆန်ဒါစ်ကဆန္ဒပြဖို့စီယုံလှုပ်ဆောင်ခဲ့တယ်ဆိုတာမဟုတ်ဘူးလို့မနေ့စနေနေ့ကကြေညာချက်ထုတ်ညှင်းဆိုပြီး Donald Trump ရဲ့ပြင်းပြင်းထန်ထန်ပြောဆိုမှုတွေအပေါ်မှာလည်းပြစ်တင်ပြောဆိုခဲ့ပါတယ်ရှင်။
ဂျာမနီနိုင်ငံပြည်နယ်ကြီးသုံးခုကဒေသဆိုင်ရာရွေးကောက်ပွဲတွေမှာဂျာမန်ပြည်သူမဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြချိန်မှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်အနေနဲ့ရွေးကောက်ပွဲတွေကနေရွှေ့ပြောင်းအခြေချမှုဆိုင်ရာသူ့မူဝါဒအပေါ်တံပြန်သက်ရောက်မှုတွေအတွက်ပြင်ဆင်ထားပါတယ်။ပြီးခဲ့တဲ့နှစ်ကရွှေ့ပြောင်းအခြေချသူတသန်းညိုကိုနိုင်ငံနဲ့ဝင်ရောက်ခွင့်ပေးခဲ့ပြီးတဲ့နောက်ပိုင်းအကြီးဆုံးရွေးကောက်ပွဲတွေမှာရွှေ့ပြောင်းအခြေချမှုကိုဆန့်ကျင်တဲ့လက်ရာဝါဒီပါတီကအခြေအနေကောင်းမယ်လို့ခန့်မှန်းရပါတယ်။ဂျာမနီတောင်ပိုင်းပြည်နယ်တွေဖြစ်တဲ့Baden Württemberg Rheinland Plantinate နဲ့အရှေ့ပိုင်းပြည်နယ် Saxony Anhalt တို့မှာ Super Danube မဲပေးပွဲလို့ခေါ်တဲ့မဲဆန္ဒပေးပွဲမှာဂျာမန်ပြည်သူမဲဆန္ဒရှင်12တန်းကျော်မဲပေးရမှာဖြစ်ပါတယ်။ခုရွေးကောက်ပွဲကလက်ရှိဝန်ကြီးချုပ် Angela Merkel ရဲ့ခေါင်းဆောင်မှုပေါ်ပြည်သူဆန္ဒခံယူမှုဖြစ်နေရှုမြင်ရပါတယ်။အများစု Syria တွေနဲ့တခြားစစ်ဘေးကထွက်ပြေးလာသူတွေဂျာမနီနိုင်ငံထဲကိုရွှေ့ပြောင်းဝင်ရောက်လာမှုကိုပိတ်ပင်ဖို့ဝန်ကြီးချုပ် Merkel ကိုဖိအားပေးခံနေရတာဖြစ်ပေမဲ့ရွှေ့ပြောင်းဝင်ရောက်လာသူအရေးအတွက်ကိုကန့်သတ်ဖို့ကိုပယ်ချထားပါလိမ့်။ဥရောပအဖွဲ့ဝင်28နိုင်ငံကြားဒုက္ခသည်တွေကိုအချိုးကျခွဲဝေလက်ခံနိုင်မှုတောင်းဆိုထားတဲ့ဥရောပတလွှာအရေးယူဆောင်ရွက်ရေးအစီအစဉ်တရက်ပေါ်ပေါက်ဖို့အတွက်ဂျာမနီဝန်ကြီးချုပ်ကတိုက်တွန်းနေတာဖြစ်ပါလိမ့
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์51กิโลเฮิรตซ์5885สนิทเตนูนี่มาไซลันมิเตอร์190กิโลเฮิรตซ์1505รู้เนี่ยบ่ทุ่งเล่นปีนี่บ่ได้ครับ
ဒီဝိမြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ဒီကနေ့မတ်လ23ရက်နေ့ဟာဆက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့အဓိကယုံနှိမ်နင်းရေးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့28နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။မတ်လမှာကြာဆုံးခဲ့ကြတဲ့ကိုဖုံးမော်ကိုစိုးနိုင်ကိုအောင်မွန်ဦးစိန်အေးတို့အပါအဝင်တေဆုံးခဲ့ရတဲ့ရဟန်းရှင်လူပြည်သူတွေအတွက်28နှစ်မြောက်နှစ်ပတ်လည်အခမ်းအနားအဖြစ်ရန်ကုန်ဆက်မှုတက္ကသိုလ်အနီးအရှိချိုကုန်ပြူကုန်းတော်ရစာတင်တိုက်မှာဒီကနေ့ဆွန်းဆက်ကလှူဒန်းခဲ့ကြပါတယ်။1988ခုနှစ်မတ်လအရေးခင်မှတ်တမ်းတွေနဲ့အထောက်ထားဓာတ်ပုံတွေကိုလည်းပြသခဲ့ကြပါတယ်။လက်ရှိအစိုးရအနေနဲ့ဖမ်းဆီးကန်ကျောင်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့ကိုလည်းနှစ်ပတ်လည်အခမ်းအနားကျင်းပရေးကော်မတီကကြေညာချက်ထုတ်တောင်းဆိုပါတယ်။ဆန္ဒပြကျောင်းသားပြည်သူတွေကိုဖမ်းဆီးနေတဲ့အပေါ်မှာလည်းရှုတ်ချပြောဆိုပါတယ်။မလ23ရက်နေ့ပြိပခါပေါ်အစိုးရဘက်ကစုံစမ်းစစ်ဆေးပေးဖို့နဲ့တည်ဆုံးခဲ့ရတဲ့ကျောင်းသားတွေရဲ့ဇာပနကျင်းပနိုင်ရေးအတွက်1988ခုနှစ်မတ်လ16ရက်နေ့မှာကျောင်းသားတွေတောင်းဆိုခဲ့ကြတာမှလည်းအာဏာပိုင်တွေဘက်ကလူအင်အားသုံးနှိမ်နှင်းတာကြောင့်တွေးတဲ့တန်ယူဖြစ်ခဲ့ရပါတယ်။ဒီကနေ့မတ်လ23ရက်နေ့ကိုမြန်မာနိုင်ငံလူ့အခွင့်အရေးနေ့အဖြစ်လဲဒီမိုကရေစီရေးလှုပ်ရှားသူတွေကသတ်မှတ်ထားကြတာဖြစ်ပါတယ
်။ပြီးခဲ့တဲ့လတုန်းကမြောက်ကိုရီးယားနိုင်ငံကတောင်ကိုရီးယားဆွေရတာဝန်ရှိသူတော်တော်များများရဲ့ smartphone တွေကိုစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုရယ်မကြသေးခင်ကထွက်ခဲ့တဲ့တောင်ကိုရီးယားရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံဘက်ကငြင်းဆန်လိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်မှာတောင်ကိုရီးယားမျိုးသားထောက်လှမ်းရေးအဖွဲ့ NIS ရဲ့ဆွဆွဲချက်ဟာလုံခြံပြောဆိုတာဖြစ်ပြီးတောင်ကိုရီးယားမှာဆိုပြုထားတဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဆိုင်ရာအငင်းပွားစရာဥပဒေတစ်ခုအပေါ်ထောက်ခံမှုရလာအောင်ရည်ရွယ်ပြောဆိုတာဖြစ်တယ်လို့ဒီနေ့ထုတ်မြောက်ကိုရီးယားအစိုးရအာဘော်ရွန်ဒွန်ဆီမွန်သတင်းစာရဲ့အက်ဒီတာအာဘော်မှာရေးပါတယ်။ဖေဖော်ဝါရီလနောက်ပိုင်းနဲ့မလအစောပိုင်းကြားကာလမှာဒါဇင်နဲ့ချီတဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေရဲ့စမတ်ဖုန်းတွေကိုမြောက်ကိုရီးယားဘက်ကစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တယ်လို့တောင်ကိုရီးယားမျိုးသားထောက်လှမ်းရေးဌာန NIS ကပြောဆိုလိုက်ပါတယ်။ဒါအပြင်ဒီနှစ်အစောပိုင်းကတောင်ကိုရီးယားရဲ့ယထာပို့ဆောင်မှုထိမ့်ချုပ်ရေးစနစ်ပေါ်စိုက်ဘာတိုက်ခိုက်မှုလုပ်တဲ့ကိစ္စနဲ့ပတ်သက်လို့လည်းယထာဌာနတာဝန်ရှိသူတွေရဲ့အီးမေးလ်အကောင့်တွေကိုဖျက်ဆီးနိုင်ဖို့မြောက်ကိုရီးယားဘက်ကမအောင်မြင်တဲ့ စ조사မှုတစ်ခုလုပ်ခဲ့သေးတယ်လို့ NIS ကဆွဆွဲပြောဆိုပါတယ်
။တရုတ်နိုင်ငံတွင်ရန်ဘက်အဖွဲ့အစည်းတွေစိတ်ဝင်ထိုးဖောက်မှုအပြတ်အမှောက်နဲ့ဖျက်လို့ဖျက်စီးလုပ်ရက်တွေကိုချေမှုန်းသွားဖို့ကတရုတ်အစိုးရရဲ့အခု2016ခုနှစ်အတွင်းအဓိကထားလှုပ်ဆောင်မဲ့ကိစ္စတွေဖြစ်တယ်လို့ရှင်းနေချုပ်ကပြောဆိုပါတယ်။ချင်းချောက်တယ်ဆိုတဲ့အဖွဲ့အစည်းဒါမှမဟုတ်ပုဂ္ဂိုလ်တဦးတယောက်ရဲ့အမည်တွေကိုထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပေမဲ့ရန်ဘက်အဖွဲ့အစည်းအများအပြားကိုတရုတ်အစိုးရဘက်ကသိရှိထားတယ်လို့တရုတ်ရှင်းနေချုပ်ကကွန်မြူနတီပါတီညီလာခံမှပြောဆိုသွားပါတယ်။
ကိုဆူရဲကစားနည်းရဲ့လက်ရှိကမ္ဘာချန်ပီယံဟာစိတ်ပျက်စရာရှုံးနေတဲ့ကြုံရရပြီးနောက်တည့်ရက်ဒီနေ့မှာပြန်ပြီးအနိုင်ရဖို့မျှော်လင့်နေပါတယ်။ချန်ပီယံလီဆိုဒိုဟာ Google ကုမ္ပဏီကတည်ဆောက်ထားတဲ့ AlphaGo ကွန်ပျူတာနဲ့စနေနေ့ကကိုကစားနည်းကိုရှင်ပြိုင်ကစားရမှာ၃ပွဲမြောက်ဇက်တိုက်ရှုံးသွားပြီးစုချင်းငွေဒေါ်လာ100,000ကိုလက်လွတ်လိုက်ရတဲ့အတွက်တောင်းပန်စကားပြောဆိုလိုက်ပါတယ
်
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညကင်းရဲ့အစီအစဉ်လေးဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမတင်ပြခင်မှာလူများအထူးစိတ်ဝင်စားနေကြတဲ့လာမယ့်အင်္ဂါနေ့ပြည်ထောင်စုလွှတ်တော်မှာသမရရွေးချယ်မယ့်သတင်းတင်ပြပေးခြင်းပါတယ်။အမတ်နေရအများစုအနိုင်ရရှိထားတဲ့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကသမရရာထူးရရှိနိုင်ရေးဘလောက်ယုံကြည်ချက်ရှိနေသလဲဆိုတဲ့သတင်းနဲ့ပတ်သက်လို့နားဆင်ပါရှင်။
လာမယ့်အင်္ဂါနေ့မတ်လ15ရက်နေ့ပြည်ထောင်စုလွှတ်တော်မှာရွေးချယ်တင်မြှောက်မယ့်တမရရာထူးနေရာအတွက်အမတ်နေရာအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတင်မြှောက်ထားတဲ့ဒုတမရတွေတဲကပဲလက်ခံရရှိမှာဖြစ်တယ်လို့ NLD ပါတီဘက်ကအခိုင်အမာယုံကြည်တဲ့အကြောင်း NLD ပါတီရဲ့နိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းများဆိုင်ရာပြောခွင့်ရက VOA ကိုပြောဆိုလိုက်ပါတယ်။မနေ့ပြန်တနင်္လာနေ့မနေ့ပိုင်းမှာတော့ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ပုံမှန်အစည်းအဝေးတွေကျင်းပမှာမဟုတ်ပေမဲ့လို့မိုးလွယ်ပိုင်းတနာရီမှာတော့ပြည်ထောင်စုလွှတ်တော်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။အဲ့ဒီအခါကျရင်တော့တမရလောင်းစီစီရွေးချယ်မှုဆိုင်ရာလုပ်ငန်းစဉ်နဲ့ပတ်သက်ပြီးရလဒ်တွေကိုလွှတ်တော်ကိုယ်စားလှယ်တွေကြားဆွေးနွေးနိုင်ကြီးရှိပါတယ်။လက်ရှိပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကရွေးချယ်တင်မြှောက်လိုက်တဲ့ဒုတမရ3ဦးအနက်ကတမရရာထူးနေရာအတွက်ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးရွေးချယ်မှုမှာအမတ်နေရာအများစုအနိုင်ရထားတဲ့အနိုင်ရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတမရရာထူးရရှိနိုင်မယ်လို့ဘာကြောင့်ယုံကြည်ချက်ရှိပါသလဲဆိုတာကိုနိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းများဆိုင်ရာ NLD ရဲ့ပြောခွင့်ရဒေါက်တာဇော်မြင့်မောင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ကပြည်သူ့တော်မှ155ရောက်ရှိတယ်လေနော်မြန်မာလွှတ်တော်မှ135ရောက်ရှိတယ်အားလုံးပေါင်း390နော်390တော်တော်ကိုယ်စားလှယ်ပေါင်းကလောလောဆယ်685ဦးရှိတယ်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်နော်အဲ့တော့ကျွန်တော်တို့က390နဲ့ကျွန်တော်တို့မန်နေဂျာလေးလုပ်လို့ရပါတယ်တမရကျွန်တော်တို့ယူမှာပါ
ဟုတ်ကဲ့ပါဆရာဟုတ်ဒုတမရတည်ရွေးချယ်မှုနဲ့ပတ်သက်ပြီးတော့ဆရာဟုတ်ကဲ့
ကျွန်တော်တမရယူပါပဲဘယ်လိုပြောလိုက်တော့ဒုတမရကတော့မဟုတ်တယ်တင်းနဲ့နဲ့နဲ့ပဲရှိတာပါဟုတ်ဘူးလားဒုတမရကအမဲဒုတိယအများဆုံးရတဲ့သူကဒုတမရတည်ချက်မယ်ဒီနော်အဲအနေဆုံးရတဲ့သူကဒုတမရဖြစ်မယ်ကျွန်တော်တို့တမရပြရအောင်ယူပါမယ်ဒါကျွန်တော်တို့ manipulate လုပ်ယူလို့ရမယ်ကျွန်တော်တို့ရဲ့ပိုင်ခွင်ထဲမှာရှိနေတယ်လေကျွန်တော်မပြစ်လို့ဒီဟာလုပ်လို့ရတယ်ဒီအဲ့ကျွန်တော်တမရရအောင်ယူမယ်ဆိုတော့ဒုတမရတည်တည်နှစ်တည်ကျွန်တော်မပြောတော့ဘူးလေ
အ
ဲ့ဒီရဲ့စီမံခန့်ခွဲမှုပိုင်ထဲမှာရှိနေတာလေဒါတွေကအသေးစိတ်ပြောလို့မှမရဘဲနဲ့မနေဥစ္စာ
ဟုတ်ကဲ့ပါဆရာ
ဟုတ်ပြီနားလေတော့ပြေးကြကျွန်တော်တို့ manipulate လုပ်ရတဲ့ကိုယ်စားလှယ်ကိုကျွန်တော်တို့ရထားတယ်။တော့90နဲ့တော်တော်650ခွန်ညာ။ဟုတ်ပြီနော်
။ပြည်သူတွေကိုဆရာအနေနဲ့ပေါ့နော်။ဘယ်လိုများ message ပေးချင်ပါလဲ။ဟုတ်ကဲ့
ကျွန်တော်ကျေးဇူးတင်ပါတယ်။ဒီပါလို့ဆိုတော့အခုပြည်သူတွေကဒေါက်တာဆန်းစုကြည်ရွေးလိုက်တဲ့ကိုယ်စားလှယ်ဦးထင်ကျော်ရောဦးဟိုဟာ Henry Pantiu ဦးပေါ်မှာတော့ကျွန်တော်တို့လက်ဒီဟာကိုလေ့လာနေတာပါ။သူတို့ရဲ့တုံ့ပြန်မှုလုံးဝကောင်းပါတယ်။ကျွန်တော်တို့ကြားရတယ်ကျွန်တော်တို့စီကို congratulation လုပ်တဲ့သူတွေရောသူတို့ကတော့ဒေါက်တာဆန်းစုကြည်ရဲ့အဲစကားကိုတော်တော်မသိနိုင်တာလေ။ဒေါက်တာဆန်းစုကြည်ပြင်ရတဲ့ပုံမှာလည်းနားလည်မှုရှိတယ်။အဲဒီတော့သူတို့ကိုကျွန်တော်ကကျေးဇူးတင်တယ်လို့ပြောချင်ပါတယ်။နောက်ပြတော့ဝန်ဆက်လက်ပြီးအဲဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာဒေါက်တာဆန်းစုကြည်ကရဲ့ဦးဆောင်မှုအောက်မှာဝိုင်းဝန်းပြီးတော့လုပ်ပေးကြဖို့ကျွန်တော်ကတော့မေတ္တာရက်ခံတယ်လို့ပြောပြပါမယ်။နော်
။ဒါကတော့ NND ပါတီရဲ့နိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းများဆိုင်ရာပြောခွင့်ရလည်းဖြစ်မန္တလေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ပါရှင်။ပြည်ထောင်စုလွှတ်တော်မှာရွေးချယ်တော့မယ်ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တက်မတော်သားကိုယ်စားလှယ်ဒီဘက်ကရွေးချယ်တင်မြှောက်လိုက်တဲ့ဒုသမ္မတတွေရဲ့ကိုယ်ရေးရာဇဝင်အချက်လက်တွေကိုအများပြည်သူသိရှိနိုင်အောင်လို့နိုင်ငံပိုင်သတင်းစာတွေကနေတဆင့်ပြည်သူကိုထုတ်ပြန်ပေးထားတယ်လို့အခုလက်ရှိရွေးချယ်တင်မြှောက်ခံဒုသမ္မတ3ဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကတင်မြှောက်ထားတဲ့ဦးထင်ကျော်အမျိုးသားလွှတ်တော်ကတင်မြှောက်လိုက်တဲ့ဦးဟင်နရီဘန်တီယူတက်မတော်သားကိုယ်စားလှယ်တွေဘက်ကရွေးချယ်လိုက်တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေတို့3ဦးကိုတမရအရေးချင်းစီစီရေးအဖွဲ့ကဆစ်ဆဲနေပြီးဖြစ်ပါတယ်
ဟုတ်ကဲ့ပါရှင်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာလည်း NLD ဦးဆောင်မဲ့အစိုးရလက်ထက်ဘလို့စီးပွားရေးတွေလုပ်ကြမလဲဆိုတဲ့ဟာကိုဆွေးနွေးထားတာတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာတိုင်းပြည်တိုးတက်အောင်လှုပ်ဆောင်ဖို့ဆိုရင်စီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့အသေးအချာမြေတောင်မြောက်ပေးဖို့လိုအပ်တယ်လို့အမျိုးသားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကပြောဆိုလိုက်ပါတယ်စီးပွားရေးလုပ်ငန်းတွေကဒီတစ်ဆင့်တိုင်းပြည်မှာအများပြည်သူဖွံ့ဖြိုးရေးအသုံးပြုဖို့အခွန်အောက်ရရှိစေမဲ့အပြင်အလုပ်ကိုင်အခွင့်အလမ်းများပြီးတော့တနိုင်ငံလုံးအတွက်အကျုံးဝင်တဲ့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်စေမယ်လို့လည်းဒေါက်တာသက်သက်ခိုင်ကဆိုပါတယ်ပြည်သူ့လွှတ်တော်ရဲ့ဗန်များနဲ့ငွေရေးကြေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်လည်းဖြစ်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာသက်သက်ခိုင်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင
်မင်္ဂလာပါရှင်မ
မဟုတ်ကဲ့ကျမတို့အခုလိုမျိုးပေါ့မအားမလတ်တဲ့ကြားထဲကနေဒေါက်တာတော်သက်ခိုင်လာပြီးတွေ့ဆုံမိန့်မြတ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်းကျေးဇူးအများကြီးတင်ပါတယ်ကျမကိုရွေးချယ်ပြီးတော့မေးတဲ့အတွက်လေ
ဟုတ်ကဲ့ပါအခုဒေါက်တာတော်သက်ခိုင်ကဒီပြည်သူ့လွှတ်တော်မှာဆိုလို့ရှိရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပေါ့နော်မြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီလွှတ်တော်အမတ်တယောက်အနေနဲ့အခုပါဝင်ဆောင်ရွက်နေပြီပေါ့နော်ဘယ်ကော်မတီတွေမှာများပါပါလဲရှင်
ကျမဗန်များနဲ့ငွေရေးကြေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကော်မတီမှာအဖွဲ့ဝင်အနေနဲ့ပါပါတယ်ရှင
်ဟုတ်ကဲ့ပါအဲ့ဒီကော်မတီရဲ့လုပ်ငန်းဆောင်တာပေါ့နော်ဘာတွေများဆောင်ရွက်ရမလဲဆိုတော့အချင်းချင်းလေးပြောပြပေးပါလားရှင
်ဟုတ်ကဲ့ပါရှင်ကျမတို့ကော်မတီကတော့အဓိကလေဒီဗန်တွေဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်ဗန်နဲ့ငွေရေးကြေးဆိုင်ရာဆိုတော့အာမခံလုပ်ငန်းတွေပါတယ်အဲနောက်တစ်ခုက micro finance ပေါ့နော်ဒီအသေးစားချင်းငွေတွေဒီဘယ်လိုလဲဆိုလို့ရှိရင်ကျမတို့စီးပွားရေးတစ်ခုဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီစီးပွားရေးအဖွဲ့အစည်းအတိုင်းဝိုင်းကနေပြီးတော့မှကျမတို့ဗန်နေရဲ့ဟိုပေါ့နော်ဗန်နေရဲ့ဝန်ဆောင်မှုတွေလိုတယ်ပေါ့နော်အဲဒီစီးပွားရေးတွေကလိုအပ်တဲ့ဗန်ဘက်ကဝန်ဆောင်မှုတွေများများပေးပြီးတော့မှစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ရည်ရွယ်ချက်တွေနဲ့ဒီကော်မတီဖွဲ့စည်းထားဖြစ်ပါတယ်ရှင်
ဟုတ်ကဲ့ပါအဲ့တော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီကိုယ့်ရဲ့မဲဆန္ဒရှင်တွေပေါ့နော်သက်ဆိုင်ရာမဲဆန္ဒအပြီးဒီမဲဆန္ဒနေမြေတွေမှာဟိုထိတွေ့ဖို့ပေါ့ဒီအောက်ခြေ grassroot တွေနဲ့ထိတွေ့ဖို့လူများဘလို့အစီအစဉ်တွေများရှိပါလဲရှင
်အဲကျွန်တော်တို့အကြံဉာဏ်ပေးသွားတယ်ပေါ့နော်အဲ့လိုဒီထိတွေ့ဖို့ဆိုလို့ရှင်နံပါတ်၁ကတော့ကျွန်တော်တို့ယုံတည်ထောင်ထားပါတယ်နော်လွှတ်တော်ကိုယ်စားလှယ်များရဲ့ယုံဆိုပြီးတော့မှကျွန်တော်တို့တည်ထောင်ထားတယ်နောက်အဲ့မှာလဲတပတ်ကို6ရက်ပေါ့နော်ကျွန်တော်တို့ယုံဖွင့်ပြီးတော့မှယုံဝန်ထမ်းထားတယ်ဘာဖြစ်လို့လဲဆိုကျွန်တော်တို့ကိုယ်စားလှယ်တွေကလည်းလွှတ်တော်တက်ရသေးတာဆိုတော့လေအဲထားပြီးတဲ့အခါကျတော့ကျွန်တော်တို့ကဘသူပဲလာပြောကျွန်တော်အိစာအုပ်ထဲမှာ register လုပ်ပြီးရေးသွင်းတယ်ပေါ့နော်ပြီးလို့ရှိရင်သူတို့စာနဲ့ပိန်နဲ့တင်ခိုင်းပါတယ်ရှင်အဲ့လိုတင်ခိုင်းပြီးတဲ့အခါကျလို့ရှိရင်အဲကျွန်တော်တို့ကဒီလွှတ်တော်ကိုယ်စားလှယ်တွေစုံတဲ့အချိန်ကျလို့ရှိရင်ဒီတင်လာတဲ့ဒီအရေးကိစ္စတွေကိုကျွန်တော်တို့အစည်းအဝေးလေးလုပ်ပြီးတော့မှဘယ်ဟာတော့ဖြင့်ဒီဆောင်ရွက်ရမယ်ဘယ်ဟာတော့ဖြင့်ဟိုနှစ်သိမ့်ဆွေးနွေးရမယ်เนาะဘာတော့ဖြင့်ဒီဘယ်ဌာနကိုလွှဲဥပါပေါ့เนาะဒီဟို refer လုပ်ရမယ်ဆိုတာမျိုးပေါ့เนาะစသဖြင့်ကျွန်တော်တို့ဒါမျိုးလေးတွေလုပ်ဖို့ရှိပါတယ်အလတ်တလောတော့ကျွန်တော်တို့ရုံးလဲတည်ထောင်ပြီးပြီဟိုဝန်ထမ်းလဲထားပြီးပြီပြီးလို့ရှိရင်လဲအဲကျွန်တော်တို့မြို့နေရတော့ဘာပဲပြောပြောရန်ကုန်မြို့ပေါ်ဆိုတော့လေဟိုတိကြပါတယ်ရှင်။နောက်ရုံးရှိမှန်တိအောင်ပြီးလို့ရှင်ဒီကိုယ်စားလှယ်တွေရဲ့ဟိုဆက်သွယ်ရန်ဖုန်းနံပါတ်တို့ဘာတို့တွေလဲကျွန်တော်တို့ pamphlet ရိုက်ပြီးတော့မှကျွန်တော်တို့ဝေမှာပါရှင်။ဝေပြီးလို့ရှင်ဒီကျွန်တော်တို့တကုံမြို့နယ်ထဲမှာရှိတဲ့ဒီအစိုးရရုံးနေလဲလေဟိုတနေ့ရပဲကျွန်တော်တို့သွားတွေ့လိုက်ပါတယ်။အရုံးစုံအောင်ကျွန်တော်တို့တွေ့လိုက်ပါတယ်ရှင်။တွေ့လိုက်တဲ့အခါကျတော့အဲ့ဒါရည်ရွယ်ချက်ကတော့ဘာလဲဆိုလို့ရှင်ဒီအယတအစိုးရပေါ့နော်ဒီပြည်သူကတင်မြှောက်လိုက်တဲ့အယတအစိုးရအခုချိန်မှာတက်လာတဲ့အခါကျတော့ဒါအသစ်ဖြစ်တယ်ပေါ့နော်အသစ်ဖြစ်တဲ့အခါကျတော့ဒီလိုကိုယ်စားလှယ်တွေနဲ့အစိုးရရုံးနေနဲ့ဒီဆက်ဆံရေးပြည်လဲဖို့လိုတယ်ပူးပေါင်းဆောင်ရွက်ဖို့လိုတယ်တဦးနဲ့တဦးနားလဲဖို့လိုတယ်ပေါ့နော်နားလဲဖို့လိုတဲ့အတွက်ကိုကျွန်တော်တို့တယုံစင်တယုံတက်နဲ့ကျွန်တော်တို့တနေ့ကုန်အချိန်ပေးပြီးတော့မှ line မိတ်ဆက်တယ်ပြီးလို့ရှိရင်ဒီကျွန်တော်တို့ဒီတယောက်နဲ့တယောက်ဆက်သွင်းရန်ဖုန်းနံပါတ်တွေလဲလှယ်တယ်ပေါ့နော်စသဖြင့်ဒါမျိုးလေးတွေကျွန်တော်တို့အရင်စလုပ်ပါတယ်ဒါကတော့အစိုးရရုံးနေကိစ္စပေါ့နော်ပြီးလို့ရှိရင်လည်းကျွန်တော်တို့မြို့နယ်ထဲမှာရှိတဲ့ဒီဟိုပါပေါ့ဒီ civil society organization တွေပေါ့နော်ဒီလူမှုအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့တွေ့ပါတယ်ရှင
်ဒေါက်တာဒေါ်သက်သက်ခိုင်ရဲ့ပေါ့နောက်ကြောင်းလေးကိုကျွန်မပြန်ကြည့်တဲ့ခါကျတော့ဒေါက်တာဒေါ်သက်သက်ခိုင်ကအရင်တော့ဆိုလို့ရှိရင်အမျိုးသမီးစီးပွားရေးဆောင်ဆောင်ရှင်များအသင်းမှာလည်းအဓိကကျတဲ့နေရာကနေပါဝင်ခဲ့ပါတယ်ပြီးတော့မြန်မာနိုင်ငံကုန်သွယ်ရေးများအသင်းနဲ့ဆက်မှုလုပ်မှုလုပ်ငန်းရှင်အသင်းမှာလည်းအတွင်းရေးမှူးတစ်ယောက်အနေနဲ့တက်တက်ကြွကြပါဝင်ခဲ့တယ်ပေါ့နော
်
အဲ့တော့ကိုယ့်ရဲ့ဒီအတွေ့အကြုံလေးတွေနဲ့ပေါ့လေဒီရှေ့ဆက်ပြီးတော့ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတဲ့အခါမှာကိုယ့်ရဲ့အတွေ့အကြုံလေးတွေကိုပေါ့လေဟိုဘလိုများအကြံပေးကြမှာလဲဒီစီးပွားရေးတိုးတက်မှုရှိအောင်ပေါ့နော်ဒီမျိုးသမီးတွေဘဝတွေလည်းပို့ပြီးတို တက်အောင်ပေါ့လေဘယ်လိုများအကြံပေးခြင်းပါလဲရှင
်ဟိုကျွန်မပထမတော့စီးပွားရေးဘယ်လိုတိုးတက်အောင်လုပ်မလဲလို့အရင်ဖြေခြင်းပါလဲရှင်ဟိုစီးပွားရေးတိုးတက်အောင်လုပ်ဖို့ဆိုရင်ကျွန်မတို့ကဟိုနိုင်ငံတကာကိုကြည့်လိုက်လို့ရှင်လေဒီ SMEs တွေပေါ့နော်ဟိုအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေနော်ဒါတွေကိုနိုင်ငံတော်အစိုးရနေပြီးမြေတောင်မြှောက်ဖို့လိုပါတယ်အဲ့လိုမြေတောင်မြှောက်ဖို့အတွက်ကိုဒီဥပဒေတွေရှိဖို့လိုတယ်ဤဥပဒေတွေရှိဖို့လိုတယ်နော်ဒါတွေကိုမြေတောင်မြှောက်ဖို့လို့အတွက်ကိုဒီအစိုးရအေဂျင်စီရှိဖို့လိုတယ်ဒီအေဂျင်စီကနေပြီးတော့မှဒီစီးပွားရေးလုပ်ငန်းရှင်တွေရဲ့လိုအပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းပေးနေဖို့လိုတယ်ပေါ့နော်ဥပမာအားဖြင့်ပြောရင်ဒီချီးငွေအလွယ်တကူရနိုင်မှုတို့နောက်တစ်ခုကဈာန်ဤပညာလွှဲပြောင်းရယူတာတို့နောက်တစ်ခုက management ပေါ့နော်ဒီကိုစီးပွားရေးကိုဟိုထိထိရောက်ရောက်ဦးဆောင်နိုင်ဖို့စနစ်တကျဟိုတည်ထောင်နိုင်ဖို့စတဲ့သင်တန်းနေပေါ့နော်အဲဒါဒါမျိုးလေးလည်းပေးတင်ပါတယ်ရှင်အဲပြီးလို့ရှိရင်လည်းဒီအကြံဉာဏ်ပေးတာပေါ့နော်ဒီ mentor တို့ဘာတို့ပေါ့ဒီအကြံဉာဏ်ပေးပြီးတော့မှစီးပွားရေးလုပ်ငန်းရှင်တဦးကိုဒီစီးပွားရေးပညာရှင်တွေကအကြံဉာဏ်ပေးပြီးတော့မှနော်သူတို့ရဲ့အရေးချင်းတွေပို့ပြီးတိုးတက်သွားအောင်လို့အတွက်ကိုအနီးကပ်ပေါ့နော်ဒါမျိုးလေးတွေလောက်တာပေါ့နော်ဒါနိုင်ငံတကာမှာလည်းအောင်မြင်ပါတယ်ရှင်နော်စီးပွားရေးလို့ပြောလို့ရှိရင်ကျမတို့ကတော့အကြီးအသေးအလတ်အကုန်ရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့ကျမတို့ကဒီစီးပွားရေးအသေးတွေကိုအလတ်ဖြစ်အောင်အလတ်တွေကိုအကြီးဖြစ်အောင်ပေါ့နော်ဒီနိုင်ငံတော်ကနေပြီးတော့မှ institutional support ပေါ့နော်ဆိုလို့ရှိရင်နိုင်ငံတော်ကနေမြေတောင်မြောက်တာတွေလောက်ရပါမယ်နော်စီးပွားရေးတွေကောင်းမှသာလေစီးပွားရေးတွေကနေပြီးတော့မှဒီအခွန်ဆောင်ပဲပေါ့နော်ဆိုလို့ရှိရင်အဓိကကကြတော့ဒီစီးပွားရေးလုပ်ငန်းတွေမှာနိုင်ငံတော်ကနော်ကိုယ့်ရဲ့ပိုင်ဆိုင်မှုကဘယ်စီးပွားရေးအောင်မြင်တဲ့စီးပွားရေးတိုင်းကနိုင်ငံတော်ကသူ့ရဲ့ဟိုဒီ equity ပါနေတယ်လို့ပေါ့နော်ဒီပိုင်ဆိုင်မှုပါနေတယ်လို့ပဲပေါ့နော်စီးပွားရေးအောင်မြင်လေးနိုင်ငံတော်ကအခွန်ရလေးပေါ့နော်အခွန်ရလေးဒီအခွန်အခတွေနဲ့တိုင်းပြည်အကျိုးပြန်လုပ်ပေးနိုင်လေးဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့အစိုးရတရက်အနေနဲ့စီးပွားရေးတွေမြေတောင်မြောက်ဖို့လိုပါတယ်ဒီစီးပွားရေးတွေကလည်းဒါကြည်ကြည်နက်နက်နဲ့အစိုးရကိုအခွန်နဲ့အခတွေပေးဆောင်ပြီးတဲ့အခါကျတော့အစိုးရကလည်းတာဝန်ရှိရှိနဲ့တာဝန်သိသိနဲ့ဒီ tax payer money တွေပေါ့နော်ဒီအခွန်ထမ်းနေရဲ့ပတ်စံကိုတိုင်းပြည်အများကောင်းဖို့လို့အတွက်ကိုကျွန်တော်တို့ public investment လို့မျိုးပေါ့နော်ဒီဆယ်တွေစောက်တာတို့ဒီလမ်းဖောက်တာတို့တရားစောက်တာတို့ပေါ့နော်စသဖြင့်ဒါမျိုးတွေပေါ့ဒီအများစုအဆင်ပြေအောင်ကျွန်တော်တို့အစိုးရထိတိယောက်ရောက်လုပ်ပေးဖို့လုပ်ပါရရှင်အဲ့ဒါတစ်ပိုင်းပေါ့နော်နောက်တစ်ပိုင်းကကြတော့ဒီစီးပွားရေးတွေကောင်းလာခြင်းအပြင်ကျွန်တော်တို့အလုပ်ကင်ခွင့်လန်းတွေများလာပါမယ်များလာလို့ရှိလို့ရှိရင်ကျွန်တော်တို့ဒီ labor market ပေါ့နော်အလုပ်သမားစည်းကွဲလို့ပြောလို့ရှိရင်ကျွန်တော်တို့ demand and supply ပေါ့နော် market လို့ပြောတိုင်းကဈေးကွက်လို့ပြောတိုင်းကဒီဝယ်လိုအားနဲ့ရောင်းလိုအားပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကအလုပ်လိုချင်တဲ့လူတွေနဲ့အလုပ်ကင်ခွင့်လန်းနဲ့နော်အခုအချိန်မှာဆိုလို့ရှိရင်အလုပ်ကင်ခွင့်လန်းနေရနေပြီးတော့မှအလုပ်လိုချင်တဲ့လူကများနေပါတယ်များနေတော့လူတွေရဲ့တန်ဖိုးကကျနေတယ်ပေါ့နော်ဆိုလို့ရှိရင်တစ်ချိန်ကျလို့ရှိရင်စီးပွားရေးတွေကောင်းသွားလို့အလုပ်ကင်ခွင့်လန်းနေများလာလို့ရှိရင်လူတွေကအလုပ်ကင်နေများလာတဲ့အချိန်မှာဟိုအလုတ်ကိုင်းနေဟိုရွေးစရာရှိတယ်ရှိလာတယ်ပေါ့နော်အဲ့ဒီအချိန်မှာသူတို့ပိုကောင်းတဲ့အလုတ်တွေရွေးချယ်ပြီးလှုပ်ချင်းအပြင်လူတူးချင်းစီရဲ့ဘဝဖွံ့ဖြိုးတိုးတက်မှုပေါ့နော်ရှိပါတယ်ရှင်နောက်တစ်ခုကကြတော့အစိုးရတစ်ခုအဓိကဟိုအရေးတကြီးလှုပ်တဲ့နားပါလဲဆိုလို့ရှင်လူတွေရဲ့ကျမတို့တိုင်းသူပြည်သားတွေရဲ့နိုင်ငံသားတွေရဲ့လူမှုဖူလုံရေးပေါ့နော်ဆိုလို့ရှင်အလုတ်ရှိတဲ့လူတိုင်းကဟိုဒီသူတို့မှာsaving ပေါ့เนาะဒီစုဆောင်ငွေရှိရမယ်ပြီးလို့ရှင် insurance ပေါ့ health insurance လို့မျိုးဒီနေမကောင်းမကျန်းမာလို့ရှင်ဒီလိုမျိုးအာမခံဟိုဝယ်ထားတာရှိပြီးတော့မှအာမခံကနေပြီးတော့မှပေးချေတာမျိုးပေါ့เนาะနောက်အခုချိန်မှာတော့ကျမတို့ကကျန်းမာရေးလို့ပြောလိုက်လို့ရှင်အိမ်တိုင်းဟာအိမ်နောင်စုတိုင်းဟာကျန်းမာရေးတစ်ခုကိုယ့်အိမ်သူအိမ်သားဖြစ်ပြီဆိုလို့ရှင်ကိုယ့်အိမ်ထဲကပတ်စံနေပဲအဲကူကြရပါတယ်ဒီအတွက်ကိုလည်းဒီအနာဂတ်အတွက်သုံးဖို့ကျန်းမာရေးကိစ္စအတွက်သုံးဖို့ဆိုတော့စုဆောင်ထားငွေတွေလည်းနည်းပါတယ်ရှင်အဲအဲ့လိုမျိုးစနစ်လေးတွေကနေပြီးတော့မှကျမတို့ဒီလူမှုဖူလုံရေးစနစ်ကိုအကောင်းဆုံးပေးနိုင်အောင်ကျမတို့တဖြည်းဖြည်းသွားမှာပေါ့နော်အဲ့လိုသွားမှသာလျှင်ဟိုဒီတတိုင်းပြည်လုံးရဲ့ဒီ inclusive growth ပေါ့နော် inclusive development ပေါ့နော်လူတိုင်းပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုကျမတို့ရောက်မှာဖြစ်ပါတယ်ဆိုတော့ကျမပြောချင်တာတော့ဒီစီးပွားရေးနဲ့စရမယ်ပေါ့နော်စီးပွားရေးနဲ့စမှနိုင်ငံတော်ကလည်းဒီနိုင်ငံတော်အစိုးရကလည်းအခွန်အခတွေများများရတယ်နောက်အခွန်ထမ်းနေရလည်းအခွန်ဆောင်နိုင်တယ်ပြီးလို့ရှင်ဒီဆောင်ထားတဲ့အခွန်နေနဲ့လည်းဒီဟို public service တွေပေါ့နော်ဒီဝန်ဆောင်မှုတွေများများပို့ရပြီးတော့မှနောက်ကိုမိသားစုကိုဘွားကိုလည်းတည်ထောင်နိုင်ပြီးကိုကျွန်မကိုဖန်တီးနိုင်တဲ့မိသားစုတွေဖြစ်လာပြီးတော့အခါကျတော့မှဟိုလူတွေရဲ့ဖွံ့ဖြိုးတိုးတက်မှုပေါ့နော်ကျန်းမာရေးအဆင့်တန်းတွေမြင့်လာမယ်နောက်ပညာရေးအဆင့်တန်းတွေမြင့်လာပြီးတော့မှတဖြည်းဖြည်းနဲ့တိုင်းပြည်တစ်ခုလုံးဖွံ့ဖြိုးတိုးတက်တာကိုရောက်မှာပါရှင့်
ဟုတ်ကဲ့ပါဟို ဘယ်လိုခေါ်မလဲဆိုတော့ဒီရှေ့လျှောက်ပြီးတော့ပေါ့လှုပ်ရမယ့်အလုပ်တွေကတော့အများကြီးပဲပေါ့အများကြီးပါရှင်ဟု
တ်ကဲ့ပါရှင်ပြီး
တော့စိန်ခေါ်မှုတွေကလည်းအများကြီးစောင့်နေပါတယ်
ဟုတ်ကဲ့ပါရှင်ဟို
နိုင်ငံကြီးနှစ်ပေါင်း50တောက်ပေါ့နော်ဟိုအချင်းတဲ့ချက်တဲမှာနေခဲ့ကြရပြီးတော့ဒီအခုမြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတဲ့အခါမှာရင်ဆိုင်ရမယ့်အခက်အခဲတွေကတော့ဟိုတွေးတော်မတွေးဝင်ဘူးပေါ့နော်
ဟုတ်ကဲ့ပါရှင်
အဲ့တော့အဲ့ဒီဟာတွေဖြတ်ကျော်ဖို့ဘယ်လိုများအားတွေမွေထားပါလဲရှင
်အဓိကကတော့ကျမတို့ခေါင်းဆောင်ပေါ့နော်ဆိုလို့ရှိရင်ကျမတို့ဟိုခေါင်းဆောင်လူထုခေါင်းဆောင်တော်အောင်စန်းစုကြည်ကတော့ဒီဟိုဥဆောင်မှုလည်းမှန်ကန်တယ်နောက်ပြတ်သားတယ်အဲပြီးပြန်လို့ရှိရင်လည်းဟိုအားတာချက်တစ်ခုကဒီတော်အောင်စန်းစုကြည်ပြောတဲ့စကားကိုပြည်သူလူထုကယုံကြည်တဲ့အတွက်ကိုလိုက်နာတယ်လက်ခံတယ်ပေါ့နော်ဆိုလို့ရှိရင်အဲ့ဒါလေးတွေကတော့အားတာချက်ဖြစ်ပါတယ်ရှင်ဟိုအားနည်းချက်တွေလို့ပြောလို့ရှိရင်တော့ကျမတို့ပြည်သူလူထုမှလည်းဟိုအတွေးအမြင်တွေအမျိုးမျိုးရှိတာတို့เนาะတချို့လဲနည်းနည်းအစွန်းရောက်တွေးတာတို့ဘာလို့ဒါမျိုးလေးတွေလည်းရှိတယ်ပေါ့เนาะနောက်တစ်ခုကကြတော့ဒီအခုမှသာလင်းတော့ပြည်သူလူထုကလည်းကြည်လို့ရှင်နိုင်ငံသားတွေနေနေကြည်ငါတို့တကယ်ရွေးကောက်တင်မြောက်ထားတဲ့တကယ်အယတ်သားအစိုးရစစ်စစ်ဖြစ်တယ်ဆိုတာမျိုးနဲ့ဟိုမျှော်လင့်ချက်တွေအများကြီးရှိကြပါတယ်ရှင်ဒီအဲ့မျှော်လင့်ချက်တွေအတိုင်းလိုက်လို့ဖို့ဟာတော့တော်တော်လေးတော့လေဟိုကြိုးကြိုးစားစားလုပ်ရမှာပေါ့เนาะဒါတွေက challenge ပေါ့เนาะဒီ expectation ပေါ့ public ရဲ့ expectation ပေါ့မျော်လင့်ချက်တွေတအားကြီးတဲ့အချိန်မှာကျွန်တော်တို့ကကိုယ့်ဟာကိုယ်ရှင်းအောင်လုပ်ရမှာပေါ့နော်ဒီ9နှစ်အတွင်းမှာပထမ2နှစ်ဘာဖြစ်နိုင်လဲနောက်ဒီ9နှစ်အတွင်းမှာဘာလုပ်မယ်ဆိုတဲ့ဟာဒီရေတို့မှာဘာဖြစ်အောင်လုပ်မယ်ပြီးလို့ရှင်ဒီအလယ်အလတ်အတန်းမှာပေါ့နော်ဘာလုပ်မယ်ပေါ့ပြီးလို့ရှင်ရေရှည်အတွက်လည်းဘာတွေ foundation တွေပေါ့နော်ဘယ်လိုတွေချခဲ့မယ်ဆိုတာ ਨੇ နောက်ရေရှည်သွားဖို့အတွက်ကိုဟိုလုပ်ရမှာပါရှင်အဲကြတော့ဒီကျွန်တော်တို့ဒီအစိုးရတရရဲ့လုပ်မယ်အလုပ်တွေကိုကိုဟာကိုရှင်းအောင်ရင်လုပ်ပြီးလို့ရှင်ဒါတွေကိုလည်းပြည်သူတွေလည်းရှင်းလင်းနေအောင်သိဖို့လိုပါတယ်ဒီအတိုင်းတာဒီအချိန်တိုင်းတာမှာတော့ဒီအလုပ်ငန်းတွေကဖြစ်မြောက်အောင်မြင်နိုင်တယ်ဒီအချိန်မှာတော့ဒီအလုပ်ငန်းတွေကဖြစ်မြောက်အောင်မြင်နိုင်တယ်ပေါ့နော်ဟိုတိတ်ရေရှည်မှာရမယ့်ဟာကြတော့လေဒီ9နှစ်ကျော်မှပဲရမှာတွေလည်းရှိနိုင်ပါတယ်ရှင်ဒါတွေကိုကျွန်တော်တို့ကပြည်သူတွေကိုကျွန်တော်တို့ကအသိပညာပေးပြီးတော့မှဆွေးနွေးရမှာပါရှင်
အခုဆိုရင်ဒီတွတ်တော်ထဲမှာပေါ့နော်မျိုးသမီးဥယေကလည်းနည်းနည်းလေးများလာပြီအရင်ကလည်းစားလို့ရှိရင်တော်တော်လေးများလာပြီပေါ့23ရာခိုင်နှုန်းလောက်ပါလာပြီဆိုတော့မျိုးသမီးတွေရဲ့လိုအပ်ချက်ပေါ့သူတို့နဲ့ပတ်သက်တဲ့ဒီဟို facility တွေပေါ့နော်လိုအပ်တာတွေလုပ်ပေးဖို့ပံ့ပိုးပေးဖို့ပေါ့အခြေအနေဘယ်လိုရှိပါလဲရှင
်ဒီ23ရာခိုင်နှုန်းတော့အမျိုးသမီးတွေလွတ်တော်ရဲ့ရောက်တယ်နော်အရင်တော့မရှိခဲ့တဲ့ဒီ facility မျိုးပေါ့နော်ထောက်ပံ့မှုမျိုးလိုလာတယ်တော့ဘာလဲဆိုလို့ရှိရင်ကျမတို့ဒီအမျိုးသမီးလွှတ်တော်အမတ်တွေနော်3ဦးပေါ့နော်2ဦးကတော့ကလေးငယ်ငယ်လေးနဲ့နော်တဦးကတော့ကလေး7လနဲ့လာတယ်နောက်တဦးကတော့ဟိုလွှတ်တော်ရောက်မှကလေးမွေးတယ်ပေါ့နော်သူလည်းကမ်ပိန်းကာလကလည်းဒီကိုဝန်ကြီးနဲ့မပေါ့မပါနဲ့ကမ်ပိန်းဆင်ခဲ့ရမှာပဲအဲပြီးပြန်လို့ရှိရင်အခုကျမှဒီလွှတ်တော်ရောက်မှကိုဝန်ရှိနေတဲ့အမျိုးသမီးကလည်းရှိတယ်ဆိုတဲ့အခါကျတော့ကျမတို့ကလုပ်ငန်းခွင်တွေကိုဒီ family friendly work environment ပေါ့နော်ဒီမိသားစုတွေအမျိုးသမီးတွေလည်းဝင်ပြီးအလုပ်လုပ်လို့ရအောင်ပေါ့နော်ဟိုလွှတ်တော်မှာလည်းကလေးရင်းဌာနလေးတို့နော်အစသဖြင့်နော်စီပင်ရိတ်သားမှာနေရတယ်ဆိုလို့ရှိရင်လည်းစီပင်ရိတ်သားမှာကလေးရင်းဌာနလေးတို့ပေါ့နော်အဲ့လိုလေးတွေထားပေးခြင်းအပြင်ဒါအရင်တုန်းကမလိုအပ်ခဲ့တဲ့ကျမတို့ facility ပေါ့နော်ထောက်ပံ့မှုမျိုးတွေအခုအမျိုးသမီးတွေ workforce တွေရောက်လာကြတဲ့အချိန်မှာလိုအပ်တာတွေပေါ့ဒီလိုမျိုးနေရာမှာတောင်ဒီလိုမျိုးပေါ့နော်ဒီ73ရာခိုင်နှုန်းမှာပါတဲ့အမျိုးသမီးတွေတောင်မှလိုအပ်နေလို့ရှိရင်တော့ကျမတို့အမျိုးသမီးတွေအများကြီးအလုပ်လုပ်တဲ့နေရာတွေရှိပါတယ်ရှင်အဲ့လိုမျိုးနေရာတွေမှာဆိုပို့ပြီးတော့မှလိုအပ်ပါတယ်ဒီအမျိုးသမီးတွေကသူတို့ career drop out မဖြစ်ဖဲနဲ့ပေါ့နော်သူတို့အလုပ်ကလည်းတစ်ဖက်မိသားစုကိစ္စလည်းတစ်ဖက်တိတ်ကိုမှဟိုဘဝမှာတိတ်ကိုအလုတ်ရှုပ်တဲ့အချိန်မျိုးမှာအထောက်ပံ့လေးရလိုက်ခြင်းအပြင်သူ့ရဲ့ကယ်ရီယာကနေရပ်နားရတာမျိုးမဟုတ်ဘဲနဲ့ရေရှည်သူလှုပ်သွားနိုင်အောင်ပေါ့နော်ဒါကျွန်တော်တို့ကလုပ်ငန်းခွင်တွေကနေပြီးတော့မှကူညီဖို့တွေလိုပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်ဘမ
ဒါကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကိုဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်မတ်လ13ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို9:00အထိ Washington DC မြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တနင်္ဂနွေနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေတဲ့အရင်ဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါရှင်။အစိုးရအဖွဲ့အစ်စ်ဘယ်လိုဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ခုဆိုလွှတ်တော်တွင်ဒုသမ္မတရွေးချယ်ပွဲတွေပြီးဆုံးခဲ့ပါပြီ။သမ္မတရွေးချယ်ပွဲမလုပ်ရသေးပေမဲ့ဘယ်သူသမ္မတဖြစ်လာမယ်၊ဘယ်သူတွေဒုသမ္မတဖြစ်လာမယ်အသေးချာပြောနိုင်ပြီဖြစ်ပါတယ်။ဒီကနေ့တစ်ဆင့်ပေါ်ပေါက်လာမယ့်သမ္မတကဖွဲ့စည်းမဲ့အစိုးရအဖွဲ့ဆိုတာဘယ်လိုအစိုးရအဖွဲ့မျိုးဖြစ်မယ်ဆိုတာကိုလည်းမှန်းဆကြည့်နိုင်ပါပြီ။ဒီအစိုးရအဖွဲ့သစ်အနေနဲ့တိုင်းပြည်ရဲ့ငြိမ်းချမ်းရေး၊တည်ငြိမ်ရေး၊ဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာအလဲမှာကြဆင်းခဲ့တဲ့မြမဂုံသိက္ခာမြင့်တင်ရေးဘလောက်ထိအကောင့်ထည့်ဖော်နိုင်မလဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်။
လာမယ့်ရက်ပိုင်းအတွင်းသမရရွေးချယ်တင်မြောက်ပွဲလုပ်ပြီးသွားရင်ပေါ်ပေါက်လာမယ့်နိုင်ငံတော်အကြီးအကဲတွေကတော့သမရဦးထင်ကျော်ဒုသမရတွေဖြစ်အငိမ့်စားဒုဗိုလ်ချုပ်ကြီးမြင့်ဆွေနဲ့ဦးဟင်နရီဘန်တီယူတို့ဖြစ်ပါလိမ့်မယ်။ရွေးချယ်ခံရသူတွေနဲ့ပတ်သက်တဲ့အချက်အလက်ကိုကြည့်ရင်အစိုးရပုံသဏ္ဍာန်အကြမ်းဖျင်းပေါ်နိုင်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းအခုလိုသမရရွေးချယ်တင်မြောက်ပွဲမတိုင်ခင်တုန်းကဒေါ်ဆန်းစုကြည်နဲ့ NLD ပါတီဟာဒေါ်စုကိုသမရအဖြစ်တင်မြောက်နိုင်ရေးတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်။ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးနှစ်ဖက်တရားဝင်ထုတ်ဖော်ပြောဆိုမှုတွေမရှိပေမဲ့ဒေါ်ဆန်းစုကြည်သမရဖြစ်ရေးပုံမှန်59ဆလုံးကိုယာယီဆိုင်းငံ့ထားရေးညှိနှိုင်းလို့မရဘူးဆိုတာပေါ်လွင်ပါတယ်။ဒီအတွက်ဒေါ်ဆန်းစုကြည်ဟာလာမယ့်အစိုးရအဖွဲ့အစ်ကိုဦးဆောင်နိုင်ဖို့သူကိုကူညီနိုင်မဲ့သမရတယောက်ရွေးချယ်ရေးလုပ်ရပါတော့တယ်။ NLD ကရွေးချယ်တင်မြောက်မဲ့ဒီသမရဟာတိုင်းပြည်အထွတ်အထိပ်တာဝန်ယူမယ်ဆိုတာထက်အစိုးရအဖွဲ့ကိုဦးဆောင်မဲ့ဒေါ်ဆန်းစုကြည်ကိုကူညီမဲ့သူဖြစ်ဖို့ပိုးပြီးအဓိကကြပါတယ်။တရားဝင်သဘောအရသမရတာဝန်ယူမဲ့သူဟာနိုင်ငံအထွတ်အထိပ်လည်းဖြစ်လုပ်ပိုင်ခွင့်တွေကလည်းအလွတ်အလွန်များတာမို့ဒေါ်ဆန်းစုကြည်ကိုကူညီနေရင်တချိန်ချိန်မှာစိတ်သဘောထားပြောင်းသွားတာမျိုးဖြစ်လို့မရပါဘူး။ဒေါ်ဆန်းစုကြည်နဲ့နည်းနည်းလေးမှသဘောထားကွဲလဲလို့မရပါဘူး။အလွန်သစ္စာရှိမှဖြစ်မဲ့အနေအထားမျိုးပါ။တစ်ဖက်မှာလည်းနိုင်ငံသမရဖြစ်နိုင်လောက်တဲ့ပညာမျိုးရိုးဂုံအင်ကာဆိုတာမျိုးလည်းလိုပါသေးတယ်။ဘလို့ပဲဖြစ်ဖြစ်ဦးထင်ကျော်ကိုဒေါ်ဆန်းစုကြည်ကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်ပါတယ်။အတိတ်ပဲကတော့ဦးထင်ကျော်သမရတာဝန်ယူမယ်ဆိုတာဟာဒေါ်ဆန်းစုကြည်ကိုယ်တိုင်အစိုးရအဖွဲ့ကိုဦးဆောင်သွားမယ်ဆိုတဲ့သဘောပါ
ချင်းတိုင်းရင်သာစစ်အရာရှိဟောင်းဦးဟင်နရီဘန်တီယူကိုရွေးချယ်တင်မြောက်တာကတော့တိုင်းရင်သာအရေးရှေ့တန်းတင်တဲ့သဘောဖြစ်ပြီး NLD ခေါင်းဆောင်တွေစုပေါင်းတိုင်ပင်ရွေးချယ်ဒေါ်ဆန်းစုကြည်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်တမတော်ဘက်ကရွေးချယ်ပေးတဲ့ဒုသမရဦးမြင့်ဆွေကတော့အုတ်ချုပ်ရေးပိုင်းမှာနှစ်ပေါင်းများစွာပါဝင်လာခဲ့သူဖြစ်ပါတယ်သိမကြခင်တိုင်းပြည်အာဏာအလွှဲပြောင်းလုပ်တော့မယ်ဆိုတဲ့အခါမပြီးပြတ်သေးတဲ့ပြီးပြတ်ပြီးဆက်လက်ပတ်နေသေးတဲ့အရင်စစ်ဗိုလ်ချုပ်ဟောင်းတွေသူတို့မိသားစုဝင်တွေသူတို့နဲ့နီးစပ်သူတွေရဲ့အကျိုးစီးပွားအမြောက်များကြံရစ်ပါတယ်တချို့အကျိုးစီးပွားတွေကတော့တမတော်နဲ့ဆက်ဆက်နေပါတယ်ဒီလိုအကျိုးစီးပွားပေါင်းမြောက်များစွာကိုအကာအကွယ်ပေးနိုင်မဲ့စကားပြောပေးနိုင်မဲ့သူတယောက်စစ်ဗိုလ်ချုပ်တွေနဲ့စစ်ဗိုလ်ချုပ်ဟောင်းတွေဘက်မှလိုအပ်နေပါတယ်အဲ့ဒီလိုအပ်ချက်နဲ့အကန့်ညီဆုံးဟာအရင်ရန်ကုန်တိုင်းတိုင်းမှုဟောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းအငိမ့်စားဒုဗိုလ်ချုပ်ကြီးမြစ်ဆွေဖြစ်ပါတယ်။သူဟာစစ်ဗိုလ်ချုပ်အတိုင်းဝန်ရဲ့အကျိုးစီးပွားကိစ္စတွေကိုထဲထဲဝင်ပါဝင်ပတ်သက်သိရှိနားလည်နေသူဖြစ်တယ်လို့လက်ရှိဝန်ကြီးဌာနအသီးသီးကများပြားလှတဲ့စစ်ဗိုလ်ဟောင်းတွေအပေါ်လဲဩဇာညောင်းသူဖြစ်တာကြောင့်ဒုသမ္မတအဖြစ်ရွေးချယ်တင်လိုက်တာဖြစ်နိုင်ပါတယ်
။ဒေါ်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အစိုးရပုံပန်းတရံနဲ့ပတ်သက်ပြီးတော့လဲ NLD ပြောခွင့်ရဦးညံဝင်းကအရေးအမွတ်ပြောဆိုထားပြီးဖြစ်ပါတယ်။ NLD ပါတီကနည်းနည်းပဲပါမယ်ကျန်တာအသိပညာရှင်တွေအတတ်ပညာရှင်တွေကျွမ်းကျင်သူတွေနဲ့တိုင်းရင်းသားတွေဖြစ်မယ်လို့ဆိုထားတာပါ။ဒါကြောင့်အစိုးရအဖွဲ့တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ထိတ်ဆုံးမှာဒေါ်ဆန်းစုကြည်ကိုကူညီမဲ့အယက်သားသမရ၊နောက်စစ်ဗိုလ်ချုပ်ဟောင်းဒုသမရတယောက်နဲ့တိုင်းရင်းသားဒုသမရတယောက်ဝင်ကြီးဌာနတွေကိုကြည့်လိုက်ရင်လည်း NLD NLD ပြင်ပကပုံကိုယ်တွေတက်မတော်သားဝင်ကြီးတွေစသဖြင့်ပူးတွဲပါဝင်မှာဖြစ်ပါတယ်။အစိုးရအဖွဲ့ဆိုတာဟာပြည်သူလူထုကရွေးချယ်တင်မြှောက်ပေးလိုက်သူတွေကရွေးချယ်ထားသူတွေနဲ့တက်မတော်သားစစ်အရာရှိတွေစုစည်းထားတဲ့ပုံသဏ္ဍာန်မျိုးပါ။အခြားတစ်ဖက်မှာလည်းတက်မတော်ဟာတတိတခြားတရှိနေပြီးဩဇာကြီးတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်လည်းရှိနေမှာဖြစ်ပါတယ်။ဒီမိုကရေစီအတွင်ကူပြောင်းရေးပထမအဆင့်လို့ခေါ်နိုင်တဲ့ဒီအခြေအနေအောက်မှာတိုင်းပြည်ကိုပြည်သူတွေကရွေးကောက်တင်မြှောက်လိုက်သူတွေနဲ့တက်မတော်စစ်ကောင်းဆောင်တွေပူးတွဲအုပ်ချုပ်တဲ့ပုံစံတန်အဖြစ်တွေ့မြင်ကြရပါလိမ့်မယ်။
ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးကိုဘယ်လောက်တည်ဆောက်နိုင်မလဲ။တိုင်းပြည်ဘယ်လောက်တည်ငြိမ်မလဲ။စီးပွားဖွံ့ဖြိုးတိုးတက်အောင်ဘယ်လောက်လုပ်နိုင်မလဲ။တိုင်းပြည်ဂုဏ်သိက္ခာမြင့်မားလာအောင်ဘယ်လောက်ဆွဲတင်နိုင်မလဲဆိုတာကတော့ပြည်သူတွေကရွေးချယ်တင်မြှောက်ထားသူတွေနဲ့တက်မတော်စစ်ကောင်းဆောင်တွေဘလောက်တိုင်းတာအထိပူပေါင်းဆောင်ရွက်နိုင်ရသလဲဆိုတဲ့အပေါ်မူတည်နေမှာဖြစ်ပါတယ်။တစ်ဖက်နဲ့တစ်ဖက်ပူပေါင်းဆောင်ရွက်မှုအားကောင်းရင်ကောင်းသလောက်တိုင်းပြည်ငြိမ်းချမ်းတည်ငြိမ်ဖွံ့ဖြိုးတိုးတက်လာနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဒီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာရောအကြောင်းအရာတွေဆွေးနွေးမလဲဆိုတာနားဆင်ရအောင်ပါရှင်။
ဒါရှိများရှင်တမရော်ကရွေးချယ်တဲ့ဒုတမရတအူအပါအဝင်အစိုးရတက်ကိုဥဆောင်မဲ့သူတွေကိုမကြခင်လွှတ်တော်ကတင်မြှောက်ဖို့ရှိနေပါတယ်စစ်တပ်ကကြောတာနောက်ခံပေးထားသူတွေပါလာမဲ့အယက်သားစစ်စစ်မဖြစ်တဖြစ်အစိုးရတည်းရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင့်ပြူးနိုင်မှာမလားပြောင်းလဲချိန်တန်ပြီးဆိုတဲ့စောင့်မုန်းတဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD ပါတီအနေနဲ့ရောဂရီအတိုင်းအကောင့်ထဲပေါ်နိုင်ပါမလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောတာရှင်နေပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများကဏ္ဍဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။ဒီလိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြမပြီကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်ပြင်သောရရှင်နေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့သောရရှင်နေကျမတို့ VOA ကနေပြီးတော့ဒီ Facebook ကနေရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့စာတွေကိုပြောပြပေးသွားချင်ပါတယ်။ခစ်သစ်ဆိုတဲ့သောရရှင်ကကျေးဇူးအထူးပါ VOA သတင်းဦးသတင်းထုတွေကိုအချိန်နဲ့တပြေးညီတွေ့မြင်သိရှိခွင့်ရတဲ့အတွက်ရောဝိုင်းတော်သားတွေကိုတွေ့မြင်သိရှိခွင့်ရတဲ့အတွက်ပါအထူးကျေးဇူးပါတဲ့။တာတို့ဆိုတဲ့သောရရှင်ကတော့မင်္ဂလာညချမ်းမှာ VOA ဟိုးရင်ကလေးကအားပေးလာတာအထူးသဖြင့်ဓာတ်ရိုက်လေးလိုင်းထုတ်လွှင့်ချက်ကိုတော်တော်များများသဘောကျနှစ်ချိုက်ပါတယ်အခုတော့ပို့ပြီးတော့လူပါမြင်တွေ့ရလို့ပို့ကြိုက်ပါတယ်ဒီထက်မကအောင်မြင်ပါပါအားပေးလျက်ပါ VOA ဝိုင်းတော်သားတွေအားလုံးချမ်းမှာရှင်လန်းနိုင်ပါစေလို့ဆုတောင်းပေးပါတယ်ဆုပြုရေးလာပါတယ်ရှင်ဒီဝါမင်းဆိုတဲ့သောရရှင်ကတော့ရုတ်တရက်ဖြတ်ခနဲတက်လာပြီးတော့သတင်းအနှစ်တွေနားထောင်ရတာကျေးဇူးပါတဲ့ဟုတ်ကဲ့ပါကျမတို့ခုနပြောသွားသလိုပဲပြီးခဲ့တဲ့သတင်းဘက်ကစပြီးတော့ Facebook ကနေပြီးတော့ကျမတို့ရုပ်မြင်သံကြားကိုမြန်မာနိုင်ငံကိုဓာတ်ရိုက်ရုပ်မြင်သံကြားထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲ Facebook ကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါနော်ရုပ်မြင်သံကြားမှာစောင့်ပြီးတော့တကူတကထိုင်မကြည့်နိုင်တဲ့သောရရှင်နေကိုယ်ပိုင်ဖုန်းလေးနဲ့ပဲ Facebook သုံးနေရင်းနဲ့ဓာတ်ရိုက်ကြည့်ရှုလို့ရတာမလို့သောရရှင်နေကျေးဇူးတင်ပါကြောင်းရေးလာတဲ့မှတ်ချက်စကားတွေထောက်နဲ့ချီရရှိပါရစေအခုလိုအားပေးကြည့်ရှုတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်လို့ VOA ဝိုင်းတော်သားတွေအနေနဲ့ပြန်ပြီးတော့ပြောချင်ပါတယ်ဒီလိုပြောလာတဲ့သောရရှင်နေထဲမှာ Theory Thin ဆိုတဲ့သောရရှင်က
VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုစိတ်နှပြချမ်းသာကြပါစေအချိန်နဲ့တပြေးညီသတင်းတွေကိုတင်ပြပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် VOA ကိုနားထောင်နေတာအသက်18နှစ်ကတည်းကပါ Radio Kick ကနေအခုဖုန်းခစ်ကိုရောက်တဲ့အထိကိုနားထောင်ဖြစ်ပါတယ်ဂုဏ်ယူပါတယ်ရှင်ဝိုင်းတော်သူဝိုင်းတော်သားအားလုံးလည်းအရန်ကိုကျေးဇူးတင်ပါတယ
်သရရှင်ထက်ထက်ကတော့နေတိုင်းဆောင်မြော်အားပေးတဲ့ပရိသတ်ထက်ထက်ပါကျေးဇူးတင်ပါတယ်ဆိုတော့ပြောလာပါတယ်တိုက်ကားဗီယာဆိုတဲ့သရရှင်ကနေနေ့စဉ်ပုံမှန်တင်ပေးတဲ့အတွက်လုံးဝကျေးဇူးတင်ပါတယ်ဗျာတဲ့မောင်အေးဆိုတဲ့သောရရှင်ကလည်းကျေးဇူးတင်ပါတယ်ဗျာရေဒီယိုကပြက်နေလို့နားမထောင်ရတာတလားလောက်ရှိသွားပါပြီအခုမှပဲပို့ပြီးတော့အဆင်ပြေပါတော့တယ်လို့ပြောလာပါတယ်ဟုတ်ကဲ့ဒီသောရရှင်ကိုမောင်အေးကိုပြင်ချပေးရမယ်ဆိုရင်တော့ဟုတ်ကဲ့ကျမတို့အခုလိုမျိုးရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင်တာကို Facebook မှာကြည့်လို့ရတယ်လို့မျိုးရေဒီယိုကဓာတ်ရိုက်ထုတ်လွှင်တာကိုလည်းတယ်လီဖုန်းကိုအသုံးပြုပြီးတော့နားထောင်လို့ရပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ application ကို download လုပ်ပြီးတော့နားဆင်ကြည့်ပါဦးလို့အကြံပေးချင်ပါတယ်ရှင်အခုလိုအားပေးလာကြတဲ့သောရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်။သောရရှင်နဲ့ VOA ကထုတ်လွှင့်ပေးတဲ့သတင်းပေါ်မှာတုံ့ပြန်ရေးသားလာကြတဲ့အမှတ်ချက်စကားတွေကိုလည်းဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောရရှင်တို့ကိုကြားဖြတ်ပြီးတော့အနောက်တိုင်းဒေးလီတပုတ်နဲ့ဖျော်ဖြေပေးချင်ပါတယ်။တချင်းထွက်ပြီးတော့မကြခင်မှာပဲ Billboard Hot အဖြစ်ဆုံးတင်းနေမဲ့တရားစင်းတဲ့ကိုဝင်တဲ့တချင်းတပုတ်ပဲဖြစ်ပါတယ်။ဒီတချင်းကတော့ American Alternative Hip Hop အဖွဲ့ဖြစ်တဲ့20 Pilots အဖွဲ့ကတည်ဆူတာဖြစ်ပြီးတော့သူတို့အဖွဲ့ရဲ့စရုပ်ထမြောက် Day Album Blurry Face တဲ့ပြမှာပါဝင်တဲ့တချင်းဖြစ်ပါတယ်။စေကျော်တဲ့အရွယ်ကနေပြီးတော့လူကြီးဘဝကိုပြောင်းတဲ့အခုပြောင်းကာလတိတ်ကိုကြမ်းတဲ့အကြောင်းကိုရေးဖွဲ့ထားတာပါ။ဒီတချင်းက Billboard Hot အဖြစ်ဆုံးတေးတရားစင်းမှာအမြင့်ဆုံးအဖြစ်နဲ့နံပါတ်1နေရာကိုရောက်ခဲ့ပါတယ်။ Alternative Hot Rock Adele Pop တချင်းနဲ့ Mainstream Top 40စီးရင်းနေမှာလည်းနံပါတ1ချိတ်ခဲ့နိုင်တာဖြစ်ပါတယ်။ 21 Pilots အဖွဲ့တည်ဆိုထားတဲ့ Straight Out ဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်နော်။I wish I found some better sounds no one's ever heard. I wish I had a better voice to sing some better words. I wish I found some chords in an order that is new. I wish I didn't have to rhyme every time I sang. I was told when I get older all my fears would shrink. But now I'm insecure and I care what people think. My name's Blurry Face and I care what you think. My name's Blurry Face and I care what you think.Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. We're stressed out.Smell will take me back to when I was young. How come I'm never able to identify where it's coming from? I'd make a candle out of it if I ever found it. Try to sell it, never sell out of it. I'd probably only sell one. Maybe to my brother, 'cause we have the same nose, same clothes, homegrown, a stone's throw from a creek we used to roam. But it would remind us of when nothing really mattered. Out of student loans and treehouse homes, we all would take the ladder. My name's Blurry Face and I care what you think. My name's Blurry Face.And I care what you think. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Used to play pretend, give each other different names. We would beAnd then we fly far away. Used to dream of outer space, but now they're laughing at the face, saying, Wake up, you need to make money. Yeah, we used to play pretend, give each other different names. We would build a rocket ship, and then we'd fly far away. Used to dream of outer space, but now they're laughing at the face, saying, Wake up, you need to make money. Yeah.21 Pilots ဖွဲ့တည်ဆိုထားတဲ့ Straight Out ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။သောရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်ကိုလည်းနောက်ပိုင်းမှာမေတ္တာတိလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့အရင်သောရရှင်တွေ VOA ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ပေါ်မှာတုံ့ပြန်ရေးသားလာကြတဲ့ကိုပိုင်အမြင်တွေကိုဖော်ပြပေးသွားခြင်းပါတယ်။ကျမတို့ပြီးခဲ့တဲ့ February လအတွင်းကပဲဒီကချင်ပြည်နယ်ကမိုးရေစေး တိုက်ဖြည့်ရေးသတင်းတပုတ်နဲ့ပတ်သက်ပြီးတော့သတင်းဖော်ပြပေးခဲ့ပါတယ်။ကချင်ပြည်နယ်ကံပိုင်းစီမြို့နယ်အတွင်းကဘင်းကင်းတွေကိုသွားရောက်ဖျက်ဆီးမဲ့လူလူအခြေပြုမိုးရတိုက်ဖြည့်ရေးအဖွဲ့ကိုဝိုင်းမော်မြို့နယ်စားတုံးချီဖွေလမ်းကွဲမှာတပတ်ကျော်ကြာတားဆီးထားခဲ့ပြီးတော့နောက်ဆုံးလုံခြုံရေးတပ်ဖွဲ့တွေကဆက်ပြီးတော့ထွက်ခွာပေးလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့ပဲဖြစ်ပါတယ်။ကံပိုက်တီနယ်ကဘင်းကင်းရှင်တွေကလက်နဲ့တကိုင်းဆောင်ပြီးတော့အဲ့လိုလာတဲ့အဖွဲကိုလမ်းခွလက်ကနေဟန်တာကိုပြင်ဆင်နေတယ်လို့သတင်းတွေထွက်ပေါ်နေလို့မွေးရတိုက်ဖြစ်ရေးအဖွဲဝင်တွေရဲ့လုံခြုံရေးအတွက်အာဏာပိုင်တွေဘက်ကနေပြင်ဆင်ပြီးတော့တားဆီးတာလို့လည်းအာဏာပိုင်တွေကပြောတာပါဒီသတင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင့်တွေကိုထုတ်ဖော်လာကြတဲ့စာတွေကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်နော်မူရောမလန်ဆိုတဲ့သောရရှင်ကတော့ဒီမူရီစေဘွားပြည်တနာကြီးကတနိုင်ငံလုံးတိုင်းတာနဲ့ပါဝင်ပြီးတော့တိုက်ဖြစ်မှအောင်မြင်နိုင်မှာပါဆိုပြီးတော့ရေးလာပါတယ်
တနင်္ဂနွေလုံးမူရစီဘွားပပျောက်ဖို့အားလုံးကိုလက်တွဲဆွဲခေါ်သွားပြီးပါမယ်လူမျိုးစွဲဘာသာစွဲနေပြီးအချင်းချင်းပုတ်ခတ်နေမယ်ဆိုရင်ဒုနိုင်ငံဟာမူရစ်ကြေးကျွန်နိုင်ငံဖြစ်သွားမှာပေါ့မူရစီဘွားဟာနေစည်းမရှိပါဘူးဆင်းရဲချမ်းသာအာနာရှိအာနာမဲ့မျိုးကြီးနေစုံနေရာတိုင်းမှာထိုးဖောက်နိုင်စွာရှိလိုပါမူရစီဘွားနဲ့ကချင်မန်းတည်တာမဟုတ်ပါဘူးအားလုံးပါဝင်တိုက်ဖျက်မှအောင်မြင်နိုင်မှာပါအမြင်မှန်သိလျက်နဲ့လမ်းမကိုရွေးလျှောက်နေတဲ့နိုင်ငံသားပြည့်ဘဝကလွတ်မြောက်နိုင်ကြပါစေ
။တနိုင်ငံလုံးတိုင်းတာနဲ့ပါဝင်ပြီးတိုက်ဖြတ်ပါဆိုပြီးတော့ဒီသောရရှင်ကပြောလာတဲ့အချိန်မှာပဲဂမ်ဆန်ဆိုတဲ့သောရရှင်ကတော့ကချင်ပြည်နယ်ကအမှုရေးစေဝါပြည်တနာဖြစ်လာခဲ့တာဆယ်စုနှစ်ပေါင်းများစွာကြာခဲ့ပါပြီဆိုပြီးတော့အခုလိုရေးလာပါတယ်
။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကိုစစ်ဆေးရဆက်ဆက်ရုံမာစွာဘိန်းစစ်ဆင်နွှဲနေတာဆယ်စုနှစ်ပေါင်းများစွာကြာခဲ့ပါပြီ။တိုင်းသားလူငယ်တွေလူညွန့်တုံးဘဝတွေစုံနဲ့အရွယ်မတိုင်ခင်တဖြုတ်ဖြုတ်ကျွေလွင့်နေကြတာဆယ်စုနှစ်ပေါင်းများစွာကြာခဲ့ပါပြီ။အညာဒေသကလူတွေ4ဘိန်းဆိုတာကြားတော့မကြားဘူးကြပါပဲ။ကချင်ပြည်နယ်ရှမ်းပြည်နယ်တွေမှာတော့900ရောင်းစလို့ကိုပေါ်တင်ရောင်းချနေကြတာယနေ့အချိန်တည်းအထိပါ
။ချစ်ထူးဆိုတဲ့သောရရှင်တွေကတော့ကချင်နဲ့မြန်မာနိုင်ငံကတခြားဒေသတွေအားလုံးကတိုင်းရင်းသားတွေတသားတည်းရှိပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုထုတ်ပေါ်လာပါတယ်ရှင်
။သွေးကွဲစေမယ့်ဇကားတွေမပြောကြပါနဲ့လား။ကချင်ရှမ်းကရင်မြန်မာခွဲကြပဲ။တို့ပြည်တော်စုသားတွေအားလုံးကချင်လူတို့ရဲ့အနောက်မှာရှိကြပါတယ်။ဘိန်းတိုက်ဖြတ်ရေးအောင်မြင်ပါစေ။လူသားမျိုးတုံးစီမဲ့ဘိန်းဟာလူသားအားလုံးရဲ့ရန်သူပဲမဟုတ်ပါလား
။ကိုချစ်တူးလိုပဲပြောလာတယ်သောရရှင်ကိုမင်းသူကတော့ဒီပြဿနာကကချင်ပြည်နယ်တစ်ခုတည်းအတွက်မဟုတ်ဖက်နဲ့တိုင်းပြည်လုံးအတွက်ဖြစ်ပါတယ်ဆိုပြီးတော့ဆိုလာတာပါ
။ကချင်ရဲ့ပြဿနာဟာလည်းဒုဗမာရီရဲ့ပြဿနာပဲ။ရှမ်းရဲ့အခက်အခဲကလည်းဒုဗမာရီရဲ့အခက်အခဲပါပဲ။အခုကချင်ပြည်နယ်ကကချင်တိုင်းရင်းသားတွေရဲ့မိုးရေစေဝါတိုက်ဖြတ်ရေးလှုပ်ရှားမှုဟာကချင်ပြည်နယ်ကိုသာမဟုတ်ပါဘူး။တိုင်းပြည်လုံးအတွက်လည်းအကျိုးရှိနိုင်ပါတယ်။ဒါကြောင့်ထောက်ခံပါတယ်
။ဒီလိုမျိုးမိုးရေစေဝါပြဿနာဖြေရှင်းတဲ့နေရာမှာဘင်းကင်းတွေကိုဖျက်ဆီးရုံတစ်ခုတည်းနဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူးဆိုပြီးတော့အကြံပြုလာတဲ့သောရရှင်ကတော့မိုးမုံတိုင်းဆိုတဲ့သောရရှင်ဖြစ်ပါတယ်
။ဘင်းကင်းတွေဖျက်ဆီးတာတစ်ခုတည်းနဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူး။လမ်းပန်းဆက်သွယ်ရေးမကောင်းတဲ့ဒေသမှာတခြားသီးနှံဆက်ပြိုးဖို့ဆိုတာမဖြစ်နိုင်ပါဘူး။ဘယ်သူမှအဲ့ဒီဒေသတွေအထိကောက်ပဲသီးနှံတွေသွားမဝယ်ပါဘူး။ဘိန်းလုံးဝပျောက်ဖို့ဆိုရင်ဘိန်းဆိုင်တဲ့တောင်သူတွေကိုတခြားသီးနှံပြောင်းဆက်ခိုင်းပြီးထွက်သမျှကိုလည်းဝယ်ယူပေးခြင်းမျိုးလုပ်ဆောင်နိုင်မှသာရေရှည်မှာပပျောက်သွားမှာပါ။ဘိန်းကင်းတွေဖြစ်စည်းုံတစ်ခုတည်းနဲ့ကတော့ပြဿနာရဲ့အဖြေမဟုတ်ပါဘူး။
သောရရှင်အောင်ရွှေကတော့ဒီလိုမျိုးဘိန်းခင်းအထုနိုင်နေရေးအဖွဲ့တွေကိုနိုင်ငံတော်ကလုံခြုံရေးပင်သိမ့်ပါတယ်ဆိုပြီးတော့အကြံပြုလာတာဖြစ်ပါတယ်။ကိုအောင်ဆိုတဲ့သောရရှင်ကလည်းဒီမူရစေဘွားပြည်တနာကိုတနိုင်ငံလုံးအတိုင်းအတာနဲ့အမြင့်ပြတ်ရှင်းလင်းပေးပါဆိုပြီးတော့တောင်းဆိုလာပါတယ်
။တနိုင်ငံလုံးအမြင့်ပြတ်ရှင်းလင်းနေပါတယ်။အထူးသဖြင့်ပြည်သူတွေကဒီလိုခါသမယမှာစီးလုံးညီညွတ်မှုတော့လိုပါတယ်။နောက်ပြည်သတိထားစရာချက်ရှိပါသေးတယ်။ဒီတက်ဖြတ်မှုမှာခေါင်းဆောင်တွေအထူးသတိထားနေတာအကောင်းဆုံးပါဘာဖြစ်လို့လဲဆိုတော့မွေးစေဝါစိုက်တဲ့သူတွေဘက်ကကျေနပ်ကြမှာမဟုတ်ပါဘူး။တစ်ချိန်ချိန်မှာခေါင်းဆောင်တွေရဲ့အသက်ကိုအန်ဒီယေပေးလာနိုင်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ဒီလိုကြံပေးစာရေးသားလိုက်ရခြင်းဖြစ်ပါတယ်။အန်ဒီယေကင်းစွာဆောင်ရွက်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။ဒါကတော့ VOA ကထုတ်လွှင့်ပေးခဲ့တဲ့သတင်းဖြစ်တဲ့ဒီကချင်ပြည်နယ်မှာဘိန်းကင်းတွေကိုဖျက်ဆီးဖို့သွားတဲ့လူထုအခြေပြုအဖွဲ့ကိုကြမ်းမှာလုံခြုံရေးတပ်ဖွဲ့ကလည်းတားထားရပြီးတော့သူတို့ကိုအနေရပြုမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အချိန်မှာကျမတို့တင်ဆက်ပေးခဲ့တဲ့သတင်းကိုသောရရှင်နေတုံ့ပြန်ရေးသားလာကြတာဖြစ်ပါလေရှင်။ဒီတစ်ပတ်တော့သောရရှင်နေရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါလေရှင်။သောရရှင်နေအတွက်မြစ်တာတိလက်ဆောင်မြမသချင်းလေးတပုတ်လည်းထုတ်လွှင့်ပေးသွားအောင်ပါဖြစ်ပါလေ။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာ
တည်သချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့သောရရှင်ရဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့မြေတားတိလက်ဆောင်ဖြစ်တဲ့ဖြောပြပေးကြပါတယ်နော်။မြင်းကြီးခေသောတီဆိုထားတဲ့စိုးရင်ကြီးဆိုတဲ့သတင်းလေးကိုသောရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင
ဆိုထားတဲ့စိုးရင်ကြီးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းမှာတွေကိုတင်းနှင်းရည်နေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.viewingnews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။မေးသနာကျော်အစီအစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကိုသားညူဦးနဲ့မခင်ဖြူထွေးတို့တင်ပြထားတာနားဆင်ကြရအောင်ပါရှင
်။ဒီကနေ့သတင်းပတ်တောက်ကြနေတော့ကမျိုးတုံးပြောက်ွယ်တော့မဲ့ပန်တာဝတ်ဝန်တွေကိုထိန်းသိမ်းဖို့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းအနေနဲ့ပန်တာဝတ်ဝင်ရုပ်ရာပေါင်းများစွာဘန်ကောက်မြို့ထိုင်းနိုင်ငံကိုရောက်လာတာပါ။ဘန်ကောက်မြို့ဘီယင်နန်းတော်ရှိမှာရှိတဲ့စနမ်ဘလူဝမ်ရင်ပြင်ရှိမှာပန်တာဝတ်ဝင်ရုပ်တွေကိုပန်တာ 1600 plus လှူရှားမှုရဲ့အစိတ်ပိုင်းအဖြစ်ပထမဦးဆုံးအကြိမ်ခင်းကျင်းပြသခဲ့တာပါ။လာရောက်ကြည့်ရှုတဲ့သူတချို့ကတော့တော်ထဲမှာပန်တာဝတ်ဝင်အကောင်ကြီးအထွတ်နည်းနည်းပဲကျန်တော့တာကိုသိရတဲ့အထွတ်အံ့ဩမိတယ်လို့ပြောပါတယ်။တဘာဝအတိုင်းတော်ထဲမှာနေတဲ့ပန်တာ 1864 កောင်ပဲကျန်တော့တယ်လို့ပန္နာဝဝင်တွေကိုသူတို့ရဲ့အမှတ်အသားအဖြစ်သုံးထားတဲ့ကမ္ဘာတော်ရိုင်းသတိဆန်ရပ်ပုံငွေအဖွဲ့ WWF ကပြောပါရယ်။လောက်အိမ်ထဲမှာထားမယ်ဆိုရင်ရှားပါးစီးဝင်ပန္နာဝဝင်တွေဟာတားပေါက်လို့အင်မတန်နေပါရယ်။တက်တော်တွေကိုလူတွေခုတ်ပစ်ကြတဲ့အတွက်လဲသူတို့နေထိုင်ရာနယ်ပယ်ချင်းမြောင်းလာပြီးတော့သူတို့ရဲ့အသက်ရှင်ကိုချင်းချောက်နေတာပါ။ဒီရုပ်တွေကပြင်သစ်ဗဟုပညာရှင်ပေါင်လိုဂရန်ဂျွန်းရဲ့လက်ရာဖြစ်ပြီးတော့တခြားမြို့ကြီးတွေဖြစ်တဲ့ပါရီ၊တိုင်ပေ၊ဆိုးနဲ့ဘာလင်မြို့တွေမှာလည်းပြသခဲ့ပြီးပါပြီ။အခုလိုရုပ်တွေကိုဘန်ကောက်မြို့တစ်ဝိုက်မှာပြသပြီးရင်တော့ရှေးဟောင်းယုဒ္ဓယာခရိုင်မှာလည်းမတ်လ24ရက်နေ့အထိဆက်ပြီးတော့ပြသသွားအောင်ပါပါရှင
်တောင်ကိုရီးယားနိုင်ငံမှာလွတ်လပ်စွာစီဝေးခွင့်ကိုတောင်းဆိုတဲ့အနေနဲ့သုံးသပ်မြင်ရုပ်ပုံတွေတုံးပြီးတော့လူခွင့်ရေးဖွဲ့တစ်ခုကဆန္ဒပြခဲ့ကြပါတယ် လူယောက်120လောက်ရဲ့ hologram ပုံရိပ်တွေကိုတုံးပြီးတော့ဆန္ဒပြသူတွေအများဆုံးစုဝေးရနေရဖြစ်တဲ့ဆိုးမျိုးတော်ကဂွန်ဟွန်မူးရင်းမြင့်ရှိမှဆန္ဒပြခဲ့တာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့တောင်ကိုရီးယားမှာရော့ကျလာနေတဲ့ဒီလူလတ်စွာစုဝေးခွင့်ဆန္ဒပြခွင့်တွေအတွက်စိုးရိမ်ပါတယ်လို့တောင်ကိုရီးယား Amnesty International လူခွင့်ရေးဖွဲ့ရဲ့ညွှန်ကြားရေးမှူးကင်ဟီဂျင်းကပြောပါတယ်။ဒါကြောင့်မို့အခုလိုမျိုးကျွန်တော်တို့အစားရုပ်ပုံတွေကိုတုံးပြီးတော့ဆန္ဒပြရတာပါလို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ဆန္ဒပြမှုတွေမှာတောင်ကိုရီးယားရဲတွေကမိသားပိုက်တွေငုပ်ယီတွေဖျန်းပြီးတော့တံပိုက်လုံးတွေဝှချုံတွေကန်ဆောင်ထားတဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းမှုတွေရှိခဲ့ပါတယ်။နှစ်စဉ်ထုတ်ပြန်တဲ့ Amnesty International အစည်းအဝေးသားထဲမှာတော့အခုလိုမျိုးလွတ်လပ်စွာစုဝေးခွင့်ညီညွတ်စွာဆန္ဒထုတ်ဖော်ခွင့်တွေကိုကန့်သတ်တဲ့အတွက်တာဝန်ရှိသူတွေအပေါ်မှာဝေဖန်ထားပါတယ်။ရဲတွေရဲ့မလို့ရဖဲအင်အားတုံးတာကြောင့်ဆန္ဒပြသူတချို့ဒဏ်ရာပြင်းပြထန်ထန်ရခဲ့တယ်လို့ပဲအဖမ်းဆီးခံမှုတွေလည်းရှိခဲ့တယ်လို့အစည်းအဝေးသားမှာဖော်ပြထားပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့မြောက်ဘက်အစွန်ဖျားနေရာကနေရံတစ်ခုမှာအစင်းအစစ်ဆိုတဲ့နာမည်နဲ့အမှုပညာရှင်တယောက်ဟာထပ်ပိုင်းကျိုးလော့စပီကာကင်ထားတဲ့ကြက်တကောင်ရဲ့အပုံကိုအပြည့်အဝရေးဆွဲနေပါဗျ။ဒီလော့စပီကာကသတင်းမီဒီယာတွေကိုကိုးစားပြုတာဖြစ်ပြီးတော့မီဒီယာကတခုခုပြောဖို့ကြိုးစားနေတဲ့အချိန်မှာအခုလိုဖြက်စီးခံလိုက်ရတာပါ။ကြက်ရဲ့မျက်နှာကိုကြည့်လိုက်ရင်တော့အနောက်ကတယောက်ယောက်ချိန်ချောင်းနေတဲ့အထွတ်ကြောက်နေတဲ့ပုံကိုမြင်နိုင်ပါတယ်လို့သူ့ရဲ့လုံခြုံရေးအထွတ်နာမည်ဝတ်တုံးထားတဲ့အစင်းကပြောပါတယ်။ထိုင်းနိုင်ငံမှာစစ်အစိုးရအာဏာသိမ်းပြီးနှစ်နှစ်အကြာဒီအစိုးရဟာဝေဖန်သူတွေနဲ့သူတို့ရဲ့အခွင့်အရေးတွေကိုအာဏာရှင်နှီးလန်းပေါင်းစုံသုံးပြီးတော့နှိပ်ကွပ်နေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါရယ်အခုလိုနှိပ်ကွပ်မှုတွေကြောင့်အမှုပညာဖန်တီးမှုပုံစံတွေအမျိုးမျိုးထွက်ပေါ်လာခဲ့တယ်လို့အမှုပညာရှင်တွေနဲ့အမှုပညာမြင့်လို့သူတွေကပြောပါရယ် WTF ဘာပြကမ်းမှာဆိုရင်လေအမှုပညာရှင်ဂျီဝါရွတ်ရဲ့ This is not a political ad တဟာနိုင်ငံရေးလှုပ်ဆောင်တာမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ပြပွဲတစ်ခုကျင်းပခဲ့ပြီးတော့အခုတက်လာတဲ့အစိုးရလက်ထက်မှာပျောက်ဆုံးသွားသူတွေရဲ့အကြောင်းကိုပြသခဲ့ပါတယ်။အမောင်ကန်းတစ်ခုထဲမှာပျောက်ဆုံးနေတဲ့ထင်ရှားသူနိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့တပ်ပုံကိုလက်နိုင်တံပြီးနဲ့ထိုးကြည့်ရတာမျိုးပါ။တချို့ထိုင်းတွေကတော့အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေအပြီးအာဏာသိမ်းခဲ့တဲ့စစ်အစိုးရကိုထောက်ခံပေမဲ့ဝေဖန်သူတွေကတော့ရွေးကောက်ပွဲလုံမဲ့ရက်ကိုရွှေ့နေတဲ့စစ်အစိုးရကိုဒီမိုကရေစီစနစ်ကိုပြန်သွားဖို့နှောင့်နှေးအောင်လုပ်နေတယ်လို့ဆွဆွဲနေတာပါရှင်။
ကိုသားညုံနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ပြောရရဲ့တနင်္ဂနွေနေ့ညအစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုယာရုကဖယ်ရှားရေးကိစ္စနဲ့ပတ်သက်ပြီးဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာမထည့်ဖို့ဆီးရီးယားဆူရဘက်ကတောင်းဆိုချက်ဟာ၅နှစ်ကြာဆီးရီးယားပြည်တွင်းစစ်အဆုံးသတ်နိုင်ရည်ရွယ်တဲ့ကုလသမဂ္ဂကမကထလုပ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြက်ပြားသွားအောင်ကြိုးစားမှုဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့မှာဆွတ်ဆွဲပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အပြည့်ခရက်ဆဲရေးကြီးညာခဲ့ချိန်ကစလို့စစ်တပ်တင့်နေတဲ့ဆီးရီးယားနိုင်ငံတွင်းမှာအကြမ်းဖက်မှု80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိအကြီးအကျယ်လျှော့ချနိုင်ခဲ့တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောပါတယ်မနေ့ဖြန်တနင်္လာနေ့ဆွေးနွေးပွဲတွေမစခင်မှာပဲဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမစခင်တရက်လိုမှာအခုနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲထွက်ပေါ်လာတာလည်းဖြစ်ပါတယ်ပြင်းထန်နိုင်ငံ Elbs တောင်နှံပေါ်မှာပြီးခဲ့တဲ့နှစ်ကလေရင်ပြတ်ကျအောင်လှုပ်ဆောင်ခဲ့တဲ့ German Wings လေကြောင်းလိုင်းတွဲဖက်လေယာဉ်မှုဟာလူပေါင်း150သေဆုံးခဲ့ရတဲ့လေရင်ပြတ်ကျမှုမတိုင်ခင်သတင်းနှစ်ပတ်အလိုဆေးရောဂါကူဆေးကန်းတစ်ခုကိုလွှဲပြောင်းပေးခံထားရတာဖြစ်တယ်လို့ပြင်းထန်လေကြောင်းပို့ဆောင်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှုတွေကပြောဆိုပါရတယ်။2015ခုနှစ် March လ24ရက်နေ့အဖြစ်ဆိုးကြီးရဲ့တနှစ်ပြည့်နှစ်ပတ်လည်နေ့မတိုင်ခင်သတင်းတစ်ပတ်အလိုဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာဖြစ်ပါတယ်။ Democratic Party ရဲ့သမနာလောင်းဖြစ်ရေးရှင်ပြိုင်နေသူ Bernie Sanders နဲ့သူ့ကိုထောက်ခံသူတွေရဲ့ရည်ရွယ်ချက်ရှိရှိ Jordan Chancey ချဲကြောင့်တောက်ချနေတော့က Chicago ကမဲဆွယ်စည်းရုံးကြီးကိုဖျက်ဖို့ဖြစ်လာရတာလို့ Republican သမနာလောင်းဖြစ်ရေးရှင်ပြိုင်နေတဲ့ Donald Trump ကပြောဆိုလိုက်ပါတယ်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vider Sunyet ဖြစ်ပါတယ်ရှင်။ကျမကတော့စုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်အစီအစဉ်တွေကိုလည်းနားဆင်ကြပါနော်။သောတာရှင်တွေအားလုံးချွင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.